េសដ៏ទាបបំផុតនៅក្នុងសេរីភាពនៃការនិយាយស្តីក្នុងតំបន់អាស៊ីអាគ្នេយ៍ក្រោយប្រទេសភូមាកម្ពុជាថៃនិងប្រទេសឥណ្ឌូនេស៊ី
លោកអ្នកនាងជាទីមេត្រីលោកអ្នកនាងកំពុងស្ដាប់ការផ្សាយផ្ទាល់របស់វិទ្យុសំឡេងសហរដ្ឋអាមេរិកពីរដ្ឋធានី Washington នៅក្នុងកម្មវិធីផ្សាយ30នាទីទី2នៅក្រៅព័ត៌មានអន្តរជាតិព្រឹកស្ដាយើងខ្ញុំសូមអញ្ជើញលោកអ្នកនាងរងចាំស្ដាប់ទី1សេចក្តីរាយការណ៍អំពីការអនុវត្តច្បាប់បោះឆ្នោតដ៏ជំរងចម្រាស់ដោយរដ្ឋសភាប្រទេសកម្ពុជាទី2សេចក្តីសម្ភាសជាមួយអ្នកគ្រូនាងផល្លាអំពីអង្គការគ្រួសារថ្មីដែលអ្នកគ្រូគ្រប់គ្រងលោកអ្នកនាងនឹងបានស្ដាប់សេចក្តីរាយការណ៍ទាំងពីរនៅក្នុងពេលប៉ុន្មាននាទីខាងមុខតែជាបឋមលោកជាងពូជិនសូមជូនចំណងជើងនៃព័ត៌មានសំខាន់សំខាន់លើកទី2
លោកប្រធានាធិបតីអាហ្គានីស្ថានបំពេញទស្សនកិច្ចនៅសេតវិមាននាយករដ្ឋមន្ត្រីអង់គ្លេសដាវីតខាមេរ៉ុនមិនស្វាស្វែងចូលឈ្មោះនាយករដ្ឋមន្ត្រីអាណត្តិទី3ទេវិបត្តិនៅក្នុងប្រទេសយេម៉ែនកំពុងតាក់ទាញឲ្យមានការយកចិត្តទុកដាក់ពីតំបន់និងអន្តរជាតិ
បន្តមកទៀតលោកជាងពូជិនសូមជូនព័ត៌មានអន្តរជាតិពុស្ដាលើកទី2សូមអញ្ជើញលោកពូជិន
អរគុណប្រធានាធិបតីអាស្រាហ្គានីនៃប្រទេសអាហ្គានីស្ថាននឹងជួបជាមួយលោកប្រធានាធិបតីសហរដ្ឋអាមេរិកបារ៉ាក់អូបាម៉ានៅថ្ងៃអង្គារនេះនៅពេលមានសំណួរអំពីវត្តមានយោធាសហរដ្ឋអាមេរិកនៅថ្ងៃអនាគតនៅក្នុងប្រទេសដែលហែកហួរដោយសង្គ្រាមនោះប្រធានាធិបតីហ្គានីនិងប្រធានប្រតិបត្តិលោកអាប់ឌុលឡាអាប់ឌុលឡាដែលដឹកនាំរដ្ឋាភិបាលបែងចែកអំណាចបានជួបមន្ត្រីកម្ពុជាសហរដ្ឋអាមេរិកនៅថ្ងៃអង្គារនេះរួមមានលោករដ្ឋមន្ត្រីការបរទេសសហរដ្ឋអាមេរិក John Kerry ដែលបានសរសើរការចរចានេះថាប្រកបដោយផ្លែផ្កាការពិភាក្សាមានគោលបំណងធ្វើឲ្យប្រសើរឡើងនៅទំនាក់ទំនងទ្វេភាគីដែលមានការតានតឹងដោយសារសង្គ្រាមអស់រយៈពេល14ឆ្នាំហើយនឹងជារីរួយសហរដ្ឋអាមេរិកមានការអះអន់ចិត្តជាមួយអតីតប្រធានាធិបតីអាហ្គានីស្ថានហាមីតការ្ហ្សៃវក្នុងអន្លង់ចរចាកាលពីថ្ងៃច័ន្ទម្សិលមិញពួកមេដឹកនាំបានឆ្លើយតបដល់ការព្រួយកង្វល់របស់លោកហ្គានីចំពោះបញ្ហាសន្តិសុខមុនពេលនិច្ចាខៈរដូវដែលជារីរួយពួកតាលីបានបានធ្វើការវាយប្រហារកាន់តែច្រើនឡើងដើម្បីជួយធ្វើឲ្យមានស្ថិរភាពសហរដ្ឋអាមេរិកបានប្រកាសថាខ្លួននឹងសូមថវិកាពីសភាដើម្បីអនុញ្ញាតឲ្យកងកម្លាំងសន្តិសុខជាតិអាហ្គានីស្ថានរក្សាកម្រិតតង់ទ័ពចំនួន 352,000 នាក់យ៉ាងហោចណាស់រហូតដល់ឆ្នាំ2017លោកនាយករដ្ឋមន្ត្រីដាវីតខាមេរ៉ុននៃប្រទេសអង់គ្លេសនិយាយថាលោកមិនស្វាស្វែងរកការចូលឈ្មោះអាណត្តិទី3សម្រាប់តំណែងនាយករដ្ឋមន្ត្រីទេប្រសិនបើគណៈបកអភិរិយនិយមរបស់លោកបានទទួលជ័យជំនះនៅក្នុងការបោះឆ្នោតសភានៅពេលខាងមុខនេះនៅក្នុងកិច្ចសម្ភាសជាមួយទូរទស្សន៍ BBC ដែលបានចេញផ្សាយកាលពីថ្ងៃច័ន្ទម្សិលមិញលោកនាយករដ្ឋមន្ត្រីខាមេរ៉ុនបានសន្យាបម្រើការងារអាណត្តិដែលមានរយៈពេល5ឆ្នាំនេះឲ្យចាប់ចុងចាប់ដើមប្រសិនបើគណៈបករបស់លោកស្ថិតនៅក្នុងរដ្ឋាភិបាលបន្ទាប់ពីការបោះឆ្នោតថ្ងៃទី10ខែឧសភាដែលនិយាយថាលោកចង់បញ្ចប់ការងារដូចជាបញ្ហាការធ្វើកំណែទម្រង់ខាងវិស័យអប់រំហើយនិងសង្គមវិក័យក៏ប៉ុន្តែលោកនាយករដ្ឋមន្ត្រីបានប្រាប់លោក James Lendl អ្នកសម្ភាសថាការកាន់អំណាចពីអាណត្តិវាល្មមគ្រប់គ្រាន់ហើយក៏ប៉ុន្តែ3អាណត្តិហាក់ដូចជាច្រើនហួសពេកសម្រាប់លោកវិបត្តិវិបត្តិដែលកំពុងកើតមានឡើងនៅក្នុងប្រទេសយេម៉ែនបានបង្កើនការយកចិត្តទុកដាក់ពីប្រទេសនានានៅក្នុងតំបន់ហើយនឹងសម្ព័ន្ធមិត្តរបស់ខ្លួននៅអានីសមុទ្រនៅពេលដែលស្វាស្វែងរកដំណោះស្រាយខាងនយោបាយបានបន្តធ្វើឡើងហើយភាគីប្រកួតប្រជែងនានានៅក្នុងតំបន់ខាងជើងនិងតំបន់ខាងត្បូងកំពុងជំរុញការប្រយុទ្ធរបស់ខ្លួនដើម្បីធ្វើការទូត្រាលោក Matthew Tuller ឯអគ្គរដ្ឋទូតសហរដ្ឋអាមេរិកប្រចាំនៅប្រទេសយេម៉ែនបាននិយាយកាលពីថ្ងៃច័ន្ទម្សិលមិញថាលោកមានសុតិធិញ្ញុំថាកិច្ចព្រមព្រៀងបែងចែកអំណាចថ្មីអាចត្រូវបានធ្វើឡើងរវាងរដ្ឋាភិបាលរបស់ប្រធានាធិបតីអាប់រ៉ាប៊ូម៉ាន់ស៊ូហាឌីដែលទទួលស្គាល់ដោយអន្តរជាតិហើយនឹងក្រុមឧទាមហូធីដែលទូត្រារដ្ឋធានីសាណាអាក៏ប៉ុន្តែលោកឯអគ្គរដ្ឋទូតបានប្រាប់ទីភ្នាក់ងារព័ត៌មាន Reuters ថា ការសម្រេចនេះត្រូវធ្វើឲ្យបានឆាប់រហ័សលោកអែកែរដ្ឋទូតសហរដ្ឋអាមេរិកមានប្រសាសន៍ថាការចរចាខាងនយោបាយនឹងមិនមានដំណើរការទេបើសិនបើប្រធានាធិបតីហាទីត្រូវគេចាប់ខ្លួនហើយរដ្ឋធានីអាដិននឹងដួលរលំដែលអាចកើតមានឡើងយ៉ាងឆាប់រហ័សទីភ្នាក់ងារព័ត៌មាន Associated Press រីកាថាក្រុមអ្នកត្រួតពិនិត្យបញ្ជីរបស់រដ្ឋាភិបាលជប៉ុននិយាយថាអ្នកគ្រប់គ្រងរោងចក្រនុយក្លេអ៊ែរ Fukushima Daiichi បានខ្ជះខ្ជាយប្រាក់ជាង 1/3 នៃប្រាក់សរុបចំនួន 1,600 លានដុល្លារដែលគេបានទុកបំរុងសម្រាប់បោសសម្អាតរោងចក្រនោះក្រោយពីរោងចក្រនោះត្រូវបានបំផ្លាញដោយការរំជួយដីហើយនឹងរលកយក្សស៊ូណាមីនៅខែមីនាឆ្នាំ2011សេចក្តីរាយការណ៍មួយរបស់ក្រុមប្រឹក្សាជំនះបញ្ជីបានរៀបរាប់អំពីការប្រើប្រាស់ម៉ាស៊ីនផ្សេងៗដែលមានតម្លៃខ្ពស់និងបច្ចេកទេសដែលមិនធ្លាប់ប្រើពីពេលមុនដែលមិនមានប្រសិទ្ធភាពហើយថាកិច្ចការបោះសម្អាតបានដឹកនាំភាគច្រើនដោយក្រុមហ៊ុនទឹកភ្លើងសំណង់និងអេឡិចត្រូនិកធំៗទោះជាមានការអំពាវនាវឲ្យមានតម្លាភាពនិងការចូលដេញថ្លៃពីក្រុមហ៊ុនអាតានក្នុងការចូលដេញថ្លៃពីក្រុមហ៊ុនអន្តរជាតិឲ្យបានច្រើនឡើងក៏ដោយក៏ប៉ុន្តែទីភ្នាក់ងារព័ត៌មាន AP បានបន្ថែមថាអ្នកនាំពាក្យក្រុមហ៊ុន Tokyo Electric Power Company និងលោក Kobaya C បានថ្លែងថាគ្រឿងឧបករណ៍ទាំងអស់ដែលបានប្រើបានជួយធ្វើឲ្យរោងចក្រមានស្ថិរភាពទោះជាមានខ្លះបានប្រើតែក្នុងរយៈពេលខ្លីក៏ដោយ
រដ្ឋសភានិងព្រឹទ្ធសភាប្រទេសកម្ពុជាបានអនុម័តជាឯកច្ឆន្ទនៅច្បាប់បោះឆ្នោតដ៏ជំរងចម្រាស់2បន្ទាប់ពីមានការចរចាអស់រយៈពេលជាច្រើនខែរវាងគណៈបកកាន់អំណាចប្រជាជននិងគណៈបកប្រឆាំងសង្គ្រោះជាតិលោករ៉ូបឺតខងម៉ៃគុលរាយការណ៍រឿងនេះពីទីក្រុងភ្នំពេញលោកជាងពូជិនប្រែសម្រួលសេចក្តីរាយការណ៍មួយនេះជូនដូចតទៅ
គណៈបកប្រជាជនកម្ពុជាដែលជាគណៈបកកាន់អំណាចហើយនិងគណៈបកសង្គ្រោះជាតិដែលជាគណៈបកប្រឆាំងបានសារតោច្បាប់ពីថាជាលទ្ធផលប្រកបដោយជោគជ័យបន្ទាប់ពីការចរចាដែលជារឿយៗមានការតានតឹងអស់រយៈពេលជាច្រើនខែក្រោយការបោះឆ្នោតជាតិឆ្នាំ2013ដែលជាការបោះឆ្នោតមួយដែលគណៈបកប្រឆាំងបានខិតជិតជ័យជំនះហើយដែលគណៈបកប្រឆាំងបានអះអាងថាការបោះឆ្នោតនោះមានការលួចបន្លំលោកសំរងស៊ីមេដឹកនាំគណៈបកប្រឆាំងបានមានប្រសាសន៍ថាភាគីទាំងពីរមិនបានពេញចិត្ត 100% ទេក៏ប៉ុន្តែសម្បទានបានត្រូវធ្វើឡើងដើម្បីឲ្យភាគីទាំងពីរបានទទួលជោគជ័យមនុស្សផ្សេងទៀតមានសញ្ញាវិជ្ជមានតិចតួចណាស់នៅដើមសប្តាហ៍នេះអង្គការសិទ្ធិមនុស្ស Human Rights Watch បានព្រមានថាច្បាប់បោះឆ្នោតនេះនឹងកម្រិតសេរីភាពនៃការបញ្ចេញមតិនិងការជួបប្រជុំហើយអាចធ្វើឲ្យអន្តរាយដល់លទ្ធិប្រជាធិបតេយ្យនៅក្នុងកម្ពុជាក្រុមអង្គការសង្គមស៊ីវិលកម្ពុជាបានធ្វើការរិះគន់ប្រហាក់ប្រហែលគ្នានេះដែរលោកអ៊ូវរៈប្រធានក្រុមស្រាវជ្រាវឯករាជ្យមានឈ្មោះថាវេទិកាអនាគតនិយាយថាច្បាប់ស្ដីពីការបោះឆ្នោតរបស់សមាជិកសភាវែងពេកសពិចសពិលហើយនឹងពោពេញដោយខដែលអាចប្រើខុសក្នុងចំណោមការពួយបារម្ភដ៏សំខាន់របស់លោកគឺច្បាប់នោះអនុញ្ញាតឲ្យសមាជិកយោធាធ្វើយុទ្ធនាការឃោសនាបោះឆ្នោតយោធាកម្ពុជាមានចំណងតាក់ទងដ៏ខ្លាំងជាមួយគណៈបកកាន់អំណាចហើយកងពលខ្លះរបស់កងទ័ពបានជាប់ជំពាក់ជំពិននៅក្នុងការរំលោភសិទ្ធិមនុស្សដ៏ធ្ងន់ធ្ងរលោកអ៊ូវរៈនិយាយបន្តទៀតថាច្បាប់នេះក៏រឹតបន្តឹងអង្គការសង្គមស៊ីវិលផងដែរ
And this is civil society in a brush stroke not a just a foreign funded NGOs
ហើយនេះជាការប៉ះពាល់ទៅលើអង្គការសង្គមស៊ីវិលទាំងអស់មិនមែនត្រឹមតែអង្គការមិនមែនរដ្ឋាភិបាលដោយផ្ដល់ថវិកាដោយបរទេសទេក៏ប៉ុន្តែអង្គការសង្គមស៊ីវិលទាំងអស់អស់លោកអ្នកមិនអាចធ្វើការស្រាវជ្រាវឲ្យបានត្រឹមត្រូវហើយនឹងបញ្ចេញការស្រាវជ្រាវនោះក្នុងអំឡុងពេលយុទ្ធនាការឃោសនាបោះឆ្នោតមិនមែនការស្ទង់មតិទេអស់លោកអ្នកមិនអាចចេញសេចក្តីថ្លែងការណ៍ដែលអាចត្រូវបានគេចាត់ទុកថាជាការប្រមាថមើលងាយគណបកណាមួយទេ
លោកអូវរៈនិយាយបន្តទៀតថាច្បាប់កម្រិតទូនីតិរបស់អង្គការសង្គមស៊ីវិលក្នុងអន្លង់ពេលដ៏សំខាន់ភាគច្រើននៃដំណើរការលទ្ធិប្រជាធិបតេយ្យរបស់ប្រទេសនេះ
And without the civil society I don't know how you can have vibrant debates how could you have real observations and injections of of different opinions.
ហើយដោយគ្មានអង្គការសង្គមស៊ីវិលខ្ញុំមិនដឹងថាតើអស់លោកអ្នកធ្វើការជជែកដេញដោលយ៉ាងដូចម្តេចតើអស់លោកអ្នកអាចមានការសង្កេតមើលនិងការបញ្ចូលនៃគំនិតនិងផលប្រយោជន៍ផ្សេងៗយ៉ាងដូចម្តេចហើយខ្ញុំគិតថាច្បាប់នេះនឹងមានផលប៉ះពាល់យ៉ាងខ្លាំងដល់លទ្ធិប្រជាធិបតេយ្យទាំងមូលខ្ញុំគិតថាបើនិយាយពីលទ្ធិប្រជាធិបតេយ្យនឹងមានផលប៉ះពាល់ដោយច្បាប់ថ្មីនេះ
បទបញ្ញត្តិខ្លះនឹងធ្វើឲ្យគណៈបកនយោបាយលែងមានសិទ្ធិចូលរួមការបោះឆ្នោតបានប្រសិនបើសមាជិកណាម្នាក់របស់គណៈបករំលោភវិន័យខ្លះនោះលោកអ៊ូវរៈនិយាយបន្តទៀតថាបទបញ្ញត្តិដែលធ្វើឲ្យគណៈបកនយោបាយលែងមានសិទ្ធិចូលរួមការបោះឆ្នោតប្រសិនបើសមាជិកណាម្នាក់របស់គណៈបករំលោភច្បាប់បោះឆ្នោតអាចត្រូវបានគេរំលោភបានយ៉ាងស្រួល
And in a country like Cambodia all it needs is for the CPP to find one candidate that surely incite hate
ហើយនៅក្នុងប្រទេសដូចជាកម្ពុជាអ្វីដែលជាសេចក្តីត្រូវការសម្រាប់គណៈបកប្រជាជនកម្ពុជាគឺស្វែងរកបេក្ខជនណាម្នាក់ដែលញុះញង់ឲ្យមានការស្អប់ខ្ពើមឬរំលោភមាត្រាហើយអាចត្រូវដកគណៈបកប្រឆាំងទាំងមូលឬពួកគេអាចបញ្ជូនមនុស្សណាម្នាក់ឲ្យធ្វើដូចនេះ
ច្បាប់មួយទៀតគ្រប់គ្រងគណៈកម្មាធិការជាតិរៀបចំការបោះឆ្នោតហៅកាត់ថា NEC ដែលសមាជិករបស់គណៈកម្មាធិការនោះបានត្រូវគេចោទប្រកាន់ជាយូរយារណាស់មកហើយថាបានលំអៀងគណៈបកកាន់អំណាចសមាជិកគណៈកម្មាធិការជាតិរៀបចំការបោះឆ្នោត9រូបនិងមាន4នាក់មកពីគណៈបកនីមួយៗហើយមានមនុស្សឯករាជ្យទី9ដែលធ្វើការបោះឆ្នោតដោយសេរីលោកអ៊ូវិរៈនិយាយបន្តទៀតថាគណៈកម្មាធិការជាតិរៀបចំការបោះឆ្នោតថ្មីគួរតែមានភាពប្រសើរឡើងថ្មីបើចេញមកពីឋានៈទាបក៏ដោយកាសែតភ្នំពេញ Post បានដកស្រង់សម្ដីលោកសំរងស៊ីមេដឹកនាំគណៈបកប្រឆាំងមកចុះផ្សាយថាយើងចង់ធ្វើអ្វីៗឲ្យបានល្អឥតខ្ចោះក៏ប៉ុន្តែយើងមិនអាចទទួលបានជោគជ័យតែម្នាក់ឯង 100% នោះទេលោកអ៊ូវិរៈនិយាយបន្តទៀតថាគណៈបកប្រឆាំងទំនងជាគិតថាខ្លួនអាចធ្វើសម្បទានប្រសិនបើខ្លួនបានទទួលអាសនៈ4នៅក្នុងគណៈកម្មាធិការជាតិរៀបចំការបោះឆ្នោតហើយខ្លួននឹងឈ្នះការបោះឆ្នោតនៅឆ្នាំ2018លោកនិយាយបន្តទៀតថាការសន្មតនេះជាកំហុសមួយ
កាលពីពាក់កណ្ដាលខែមីនានេះអ្នកគ្រូនាងផល្លាបានធ្វើឲ្យពិភពលោកស្គាល់ប្រទេសកម្ពុជាថែមមួយកម្រិតទៀតតាមរយៈការខិតខំប្រឹងប្រែងចំណាយពេលអស់ជាង20ឆ្នាំនៅក្នុងការបង្រៀនកូនសិស្សពីការភ្នែកកថ្លង់នៅអង្គការគ្រូសាថ្មីសកម្មភាពទាំងនេះបានធ្វើឲ្យអ្នកគ្រូបានជាប់ជាបេក្ខជនជម្រើស10នាក់ចុងក្រោយសម្រាប់ការប្រកួតប្រជែងក្នុងកម្មវិធីពានរង្វាន់គ្រូឆ្នើមពិភពលោកនាងធីតាវិនបានជួបសម្ភាសជាមួយអ្នកគ្រូនាងផល្លានាយិកាសាលាកុមារពិការភ្នែកនិងកថ្លង់និងជាអ្នកសម្របសម្រួលកម្មវិធីអប់រំកុមារពិការភ្នែកនិងកថ្លង់នៃអង្គការគ្រួសារថ្មីអ្នកគ្រូនាងផល្លាបានឲ្យដឹងថាអង្គការគ្រួសារថ្មីជួបបញ្ហាខ្វះថវិកាជាច្រើនសម្រាប់ជួយដល់កុមារពិការហើយដូច្នេះការបរិច្ចាគរបស់ប្រជាជនខ្មែរពិតជាមានសារៈសំខាន់ដល់កុមារពិការនៅក្នុងប្រទេសកម្ពុជាសូមអញ្ជើញស្ដាប់សេចក្តីសម្ភាសទាំងស្រុងដូចតទៅ
ជំរាបសួរអ្នកគ្រូនាងផល្លាជាគ្រូបង្រៀនសិស្សពិការកថ្លង់នៅក្នុងអង្គការគ្រួសារថ្មីកាលពីថ្ងៃអាទិត្យទី15មិនិនានេះនៅទីក្រុងឌូបៃទោះបីជាអ្នកគ្រូមិនបានទទួលជោគជ័យនៅក្នុងកម្មវិធីពានរង្វាន់គ្រូឆ្នើមពិភពលោកក៏ដោយក៏ប៉ុន្តែតែអ្នកគ្រូបានពំនាំយកអ្វីខ្លះពីស្ថានភាពកុមារពិការនៅក្នុងប្រទេសកម្ពុជាយើងនឹងទៅប្រាប់ពិភពលោកដែរទៅចា៎
ខ្ញុំសូមជំរាបជូនថាពេលដែលខ្ញុំទៅចូលរួមនៅក្នុងកម្មវិធីប្រកួតប្រជែងគ្រូឆ្នើមពិភពលោកហ្នឹងយើងបានជំរាបជូនគាត់ហែមទៀតនៅកម្មវិធីអប់រំកុមារពិការភ្នែកហើយនិងកុមារកោះថ្លង់នៅក្នុងប្រទេសកម្ពុជារបស់យើងហើយខ្ញុំក៏បានជម្រាបជូនថាប្រទេសកម្ពុជាក្រោយពីរបបខ្មែរក្រហមគឺថាការអប់រំគឺយើងចាប់ផ្ដើមឡើងវិញពីសូន្យនេះចុះតម្រឹមតែអ្នកពិការយើងអត់ទាន់មានទាំងអស់ឆ្នាំ1993យើងតែចាប់ ដើមចាមានអង្គការគ្រូសាថ្មីដែលមានលោកប្រធានអង្គការគ្រូសាថ្មីលោកប៊ឺណាដូចតោអាម៉ាំងសុងហ្នឹងគាត់ជាអ្នកចាប់ដើមរកថវិកាដើម្បីដំណើរការអប់រំកុមារពិការភ្នែកនៅក្នុងប្រទេសកម្ពុជាចាហើយខ្ញុំជាអ្នកបច្ចេកទេសខ្ញុំជាគ្រូបង្រៀនសិស្សពិការភ្នែកនៅក្នុងប្រទេសកម្ពុជាទី1អ្នកខ្លះគាត់ថាខ្ញុំចុះពីឡានភ្លាមចូលទៅក្នុងឧតែភ្លាមគឺគេស្គាល់យើងកម្ពុជាហើយស្រេចពូននៅក្នុងនោះយើងមានជាង20ប្រទេសចូលរួមហើយយើងមានមនុស្សប្រហែលជាជាង 7,000 អ្នកចាចូលរួមនៅក្នុងវេទិកានោះអត់ចាំបាច់ប្រាប់គ្នាយើងមកពីប្រទេសកម្ពុជាគឺគេស្គាល់ហើយខ្ញុំបានពំនាំចាជាពំនាំសកម្មភាពបន្ថែមទៀតទៅប្រាប់ពិភពលោកដឹងថានៅប្រទេសកម្ពុជាក៏មានការអប់រំល្អឲ្យពិភពលោកទទួលស្គាល់ប្រទេសកម្ពុជារបស់យើងកាន់តែច្បាស់កាន់តែច្រើនឡើងចាយើងប្រាប់តាំងពីយើងចាប់ផ្ដើមដំបូងបើកុំតែមានអង្គការគ្រួសារថ្មីក៏កម្មវិធីសម្រាប់កុមារពិការភ្នែកនៅកូឆ្លងមិនបានមានដល់សប្ដាហ៍ថ្ងៃនេះល្អប៉ុណ្្នឹងទេថាយើងអ្នកក្នុងប្រទេសក្រៅប្រទេសក៏គេទទួលស្គាល់ស្នាដៃនឹងការងារអប់រំកុមារពិការភ្នែកនៅកូឆ្លងនៅកម្ពុជាដែរចាហើយពេលដែលគេជួបនឹងគេមិនមែនថាខ្ញុំនឹងជាគ្រូនៅអង្គការគឺមិនមែនទេគេថាខ្ញុំជាគ្រូបង្រៀននៅកម្ពុជាតែម្ដងគាត់ទទួលស្គាល់ថាប្រទេសកម្ពុជាយើងមានគ្រូឆ្នើមប្រចាំប្រទេសដែរចានៅលើពិភពលោកតែម្ដងពេលដែលខ្ញុំសម្រេចចិត្តថាខ្ញុំដាក់ពាក្យទៅនឹងគេថាទី1ចាំបង្ហាញទៅពិភពលោកដឹងថាប្រទេសកម្ពុជាក៏មានគ្រូឆ្នើមនៅលើពិភពលោកដែរសម្រាប់កម្ពុជារបស់យើងចាមួយទៀតដើម្បីស្វែងរកថវិកាមកទ្រទ្រង់អង្គការនឹងដើម្បីបន្តទៅមុខទៀតចាសំខាន់ណាស់គឺពីរហ្នឹងចា
តើការមិនបានទទួលជោគជ័យនៅក្នុងកម្មវិធីនេះធ្វើឲ្យអ្នកគ្រូបាក់ទឹកចិត្តដែរទេអ្នកគ្រូចា
ចាជាការពិតពេលដែលគេប្រកាសខ្ញុំមិនបានជាប់នឹងគឺថាមានអារម្មណ៍សោកស្ដាយសោកស្ដាយមែនទែនសោកស្ដាយដូចថាទី1ដែលធ្វើឲ្យមិនបានទៅតាមទំហំនៃការគ្រប់គ្រងប្រជាពលរដ្ឋខ្មែររបស់យើងនៅក្នុងប្រទេសផងនៅក្រៅប្រទេសផងគឺថាមិនបានទំហំទឹកចិត្តនៃគាត់ពួកគាត់ជួយគ្រប់គ្រងខ្ញុំជាពិសេសរដ្ឋាភិបាលដែលគាត់បានជួយគ្រប់គ្រងខ្លាំងមែនទែនក្រសួងអប់រំទៅដែលធ្វើឲ្យខ្ញុំនឹងថាមានអារម្មណ៍រំសាយឡើងវិញដោយសារមានអ្នកដែលចូលរួមនៅក្នុងនឹងតែម្ដងគាត់បានខកចិត្តនឹងសោកស្ដាយជាមួយយើងដែរចាដូច្នេះវាមិនស្្វីទេទោះបីជាយ៉ាងម៉េចក៏ខ្ញុំដូចថាមានកិត្តិយសសម្រាប់ប្រទេសរបស់យើងមានកិត្តិយសជាប់នៅក្នុងចំណោមគ្រូឆ្នាំ10នាក់ហើយលើពិភពលោកដែរចាដែលមានឈ្មោះបោះសម្លេងនៅលើពិភពលោកដែរចាឲ្យពិភពលោកដឹងថាកម្ពុជាក៏មានគ្រូឆ្នាំដែរនេះជាមោទនភាពនៅប្រទេសជាតិរបស់យើង
ចាប់តាំងអ្នកគ្រូនឹងមានកម្រងដាក់ចូលការប្រកួតប្រជែងនៅក្នុងកម្មវិធីនេះលើក្រោយទៀតដែរទេចា
តាមការពិតខ្ញុំមិនដឹងថាគោលការណ៍គេយើងអាចដាក់ទៀតបានអត់ចាក៏ប៉ុន្តែគ្រាន់តែថាឈ្មោះយើងនឹងជាប់នៅក្នុងចំណោម10នាក់ហ្នឹងដូច្នេះអ្នកទាំងអស់ហ្នឹងគឺថាបានចូលជា Ambassador Education ចាដូច្នេះក្រុមយើងទាំងអស់គ្នាហ្នឹងជាអ្នកដូចថាចែករំលែកបទពិសោធន៍ទៅឲ្យខាងគេវិញចាបើសិនណាជាខ្ញុំមានឱកាសហើយបើសិនណាជាគេឲ្យដាក់ចូលប្រកួតប្រជែងនៅលើកម្មវិធីអប់រំលើពិភពលោកអ្វីផ្សេងទៀតដែលខ្ញុំអាចដាក់ទៅបានដែលមានសិទ្ធអាចដាក់ទៅម្ដងទៀតបានខ្ញុំនឹងដាក់ទៅម្ដងទៀតចា
តើអ្នកគ្រូទទួលបានបទពិសោធន៍អ្វីខ្លះសម្រាប់ការចូលរួមប្រកួតប្រជែងនៅក្នុងកម្មវិធីពានរង្វាន់គ្រូឆ្នាំពិភពលោកលើកនេះចា
៎ចា៎ជាការពិតខ្ញុំមានបទពិសោធន៍ច្រើនមែនទែននៅពេលដែលខ្ញុំជាប់នៅក្នុងគ្រូឆ្នាំចំនួន10នាក់នឹងទី1គឺធ្វើឲ្យខ្ញុំនឹងទទួលនៅដែលថាអារម្មណ៍ថាធ្វើយ៉ាងម៉េចលើកក្រោយបើសិនមានឱកាសខ្ញុំនឹងធ្វើឲ្យបានឆ្នះគេអារម្មណ៍ទី1និងបទពិសោធន៍ទី1ហើយបទពិសោធន៍មួយទៀតខ្ញុំបានចូលរួមនៅក្នុងសិក្ខាសាលាអន្តរជាតិសម្រាប់ការអប់រំពិភពលោកនោះគឺថាធ្វើឲ្យខ្ញុំទទួលបទពិសោធន៍ខ្លះស្រុកខ្មែរយើងអត់មានបទពិសោធន៍ខ្លះយើងមានលើសគេទៀតដូច្នេះធ្វើឲ្យខ្ញុំនឹងគិតថាប្រទេសខ្មែរយើងក៏មិនអន់ដែរការអប់រំបទពិសោធន៍ខ្លះគឺគេអត់មានទេយើងធ្វើបានបទពិសោធន៍ដែលគេធ្វើអត់បានគឺថាជំហានទី1បំផុតដែលខ្ញុំសួរទៅលើគេវិញដែលគេចាប់ផ្ដើមដំបូងនៅកម្មវិធីរបស់គេគឺគេអត់មានបទពិសោធន៍ពិបាកដូចយើងទេបទពិសោធន៍របស់ខ្ញុំដែលខ្ញុំបង្ហាញទៅគេគឺថាពិបាកមែនទែនតែខ្ញុំម្នាក់ឯងខ្ញុំតស៊ូដើម្បីឲ្យមានថ្ងៃហ្នឹង
ចាតើអ្នកគ្រូនឹងមានការរៀបចំផែនការយ៉ាងណាសម្រាប់បង្រៀនកូនសិស្សពិការភ្នែកកូឆ្លងបន្តទៅទៀតចា
ចាទោះបីជាមិនបានជាប់នៅគ្រូឆ្នើមពិភពលោកពានរង្វាន់លេខ1នឹងក៏ដោយក៏ខ្ញុំនៅតែបន្តចាបន្តការងាររបស់ខ្ញុំដើម្បីជួយទៅដល់កុមារពិការភ្នែកនិងកុមារកូឆ្លងនៅក្នុងប្រទេសកម្ពុជាឲ្យគាត់ទទួលបានការអប់រំដោយកុមារទូទៅដែរ
ចំពោះក្មេងពិការនៅក្នុងប្រទេសកម្ពុជាតើអ្នកគ្រូយល់ឃើញថាពួកគាត់ត្រូវការជួយទ្រទ្រង់រំរងដោយមួយដេចដែរទៅចា
ចាចំពោះសិស្សពិការភ្នែកនិងសិស្សកូឆ្លងក្នុងប្រទេសកម្ពុជារបស់យើងគឺថាក្នុងការជួយផ្គត់ផ្គង់ទ្រទ្រង់គាត់គឺថាយើងមិនមានអីពិសេសឲ្យខ្លាំងឲ្យដាច់ដាលែកពីមនុស្សធម្មតាទេប៉ុន្តែគ្រាន់តែថាពេលដែលយើងផ្ដល់ការសិក្សាឲ្យគាត់យើងត្រូវតែពិសេសហើយក្នុងការទទួលយកការអប់រំរបស់គាត់ទទួលយកបានដូចយើងសិស្សធម្មតាដែរគ្រាន់តែថាពីការផ្នែកយើងបកប្រែជាសមរម្យសម្រាប់គាត់ពីការអើកោថ្លង់គឺថាយើងត្រូវប្រើជាភាសាសម្រាប់គាត់ចាបកប្រែជូនគាត់គឺថាគាត់ទទួលការសិក្សាបានដូចជាសិស្សទូទៅអញ្ចឹងចាន
ៅក្នុងប្រទេសកម្ពុជាតើអ្នកគ្រូយល់ឃើញដូចម្ដេចដែរសម្រាប់ការពង្រឹង ផែនការអប់រំទៅដល់កុមារពិការចា
៎ចា៎នៅក្នុងប្រទេសកម្ពុជារបស់យើងក្នុងការបរិងទៅដល់កម្មវិធីអប់រំកុមារពិការគឺថាតាំងពីផ្ដើមមករហូតមកដល់បច្ចុប្បន្នហ្នឹងគឺថាយើងមានសិស្សពិការភ្នែកដែលរៀននៅអង្គការគ្រូសាស្ត្រថ្មីប៉ុន្តែយើងសិស្សទាំងអស់ហ្នឹងក៏បានដាក់បញ្ចូលទៅរៀនរួមជាមួយនឹងសិស្សនៅសាលារដ្ឋដែរមិនមែនឲ្យរៀនដាច់ដោយឡែកទេកម្មវិធីហ្នឹងចា៎ហើយមួយទៀតក្រសួងអប់រំក៏លោកបានជួយច្រើនមែនទែនដូចថាជួយឲ្យគ្រូដែលគាត់មិនមានក្របខណ្ឌរដ្ឋគឺរដ្ឋាភិបាលយើងបានបង្គោលក្របខណ្ឌរដ្ឋទៅឲ្យគ្រូរឿងមួយទៀតដែលផែនការដែលថាធំមែនទែនប៉ុន្តែខ្ញុំមិនដឹងថាតើយើងអាចទៅរួចឬក៏មិនទៅរួចប៉ុន្តែខ្ញុំសង្ឃឹមថាឯកឯកឧត្តមរដ្ឋមន្ត្រីក្រសួងអប់រំលោកនឹងជួយនឹងរៀបចំផែនការនឹងទន្ទឹមនឹងពេលដែលខ្ញុំត្រឡប់មកវិញនឹងប្រហែលជាថាសុំទៅដល់គាត់ដូចថាបើសិនណាជាក្រសួងអប់រំលោករៀបចំផែនការដូចថាពេលដែលញឹករើសគរុសិស្សចូលទៅរៀននៅគរុកសាលដែលចង់ឲ្យមានគោលបំណងធ្វើជាគ្រូគឺថាដាក់ពុះឲ្យស្រេចគ្រូណាដែលបរិញ្ញាសិស្សពិការគ្រូណាដែលបរិញ្ញាសិស្សពិការផ្នែកគ្រូណាដែលបរិញ្ញាសិស្សក៏ថ្លង់គឺឲ្យគាត់ជាប់ហើយប្រវត្តិខ្ញុំថានឹងជាការល្អមែនទែនហើយក៏មានលោកគ្រូអ្នកគ្រូច្រើនមានឆន្ទៈជួយទៅដល់សិស្សពិការដែលឲ្យតែគាត់ដូចថាផ្ដល់ឱកាសជូនដល់ពួកគាត់ហើយខ្ញុំគិតថាផែនការហ្នឹងវាមានសារៈសំខាន់នៅក្នុងប្រទេសកម្ពុជារបស់យើងព្រោះអង្គការគ្រូសាស្ត្រថ្មីមានផែនការ5ឆ្នាំទៀតនឹងបកលនឹងផ្ទេរកម្មវិធីអប់រំកុមារពិការផ្នែកនិងកុមារក៏ថ្លង់ទៅជូនដល់ក្រសួងអប់រំហើយក្រសួងអប់រំនឹងត្រូវរៀបចំនៅផែនការហ្នឹងចា៎ដើម្បីថាធ្វើយ៉ាងម៉េចឲ្យមានគ្រូព្រោះយើងមានសិស្សឆ្នាំមួយឆ្នាំយើងមានសិស្សកើនឡើងខ្លាំងច្រើនចា៎ហើយចា៎ជុំវិញបញ្ហាទាំងអស់ហ្នឹងគឺថាខ្ញុំចង់បន្ថែមថាដោយថាតែអង្គការគ្រូសាស្ត្រថ្មីយើងបានបម្រើការនៅក្នុងស្រុកខ្មែរយើងជាង20ឆ្នាំហើយមួយទៀតគឺថាគាត់ពិបាកក្នុងការរដ្ឋវិការប្រតិបការដឹកដំណើរការនៅក្នុងអង្គការទាំងមូលតែម្ដងគឺយើងរីអង្គាសពីប្រជាជនក្រៅប្រទេសក្នុងស្រុកខ្មែរយើងគឺយើងបានដែរបានមួយចំនួនហើយមួយទៀតគឺថាមតិនិងសំណូមពររបស់ហើយអ្នកដែលជួយនៅក្រៅប្រទេសហ្នឹងគាត់ថាគាត់នៅក្រៅប្រទេសគាត់អាចជួយមកដល់ខ្មែរចេះរឿងអីឲ្យពេលដែលគាត់មកលេងនៅស្រុកខ្មែរយើងគាត់ឃើញប្រជាជនខ្មែរយើងខ្លះគាត់ទូធាមែនទែនគាត់អាចមានលទ្ធភាពដូច្នេះសូមឲ្យយើងហ្នឹងជួយរៃអង្គាសនៅក្នុងស្រុកដើម្បីដំណើរការកម្មវិធីកូនខ្មែររបស់យើងវិញព្រោះគាត់មិនមែនជាជនជាតិខ្មែរប៉ុន្តែគាត់មានបំណងគាត់ជួយមកនៅក្នុងប្រទេសកម្ពុជារបស់យើងហេតុអីបានជាយើងខ្មែរនៅក្នុងស្រុករបស់យើងហ្នឹងមិនជួយខ្មែរគ្នាឯងនៅក្នុងស្រុកផងចាដូច្នេះខ្ញុំមានថាសូមអំពាវនាវទៅដល់ប្រជាជនខ្មែរយើងនៅក្នុងស្រុករបស់យើងហ្នឹងនិងក្រៅស្រុកហ្នឹងថាសូមឲ្យជួយខ្មែរគ្នាយើងនៅក្នុងស្រុកផងដើម្បីខាងយើងហ្នឹងដំណើរការបន្តទៅមុខទៀតចា
ចានេះខ្ញុំសូមអរគុណអ្នកគ្រូដែលបានផ្ដល់កិច្ចសម្ភារនេះនាងខ្ញុំសូមជម្រាបលា
ចាអរគុណសូមជម្រាបលាចា
តទៅនេះសូមលោកអ្នកនាងស្ដាប់បទវិចារណកថារបស់វិទ្យុសម្លេងសហរដ្ឋអាមេរិកដែលឆ្លោះបញ្ចាំងទស្សនៈនៃរដ្ឋាភិបាលអាមេរិកាំង
ជាងមួយឆ្នាំមុននេះពួកទាហាននៃកងយោធពលរុស្ស៊ីដែលពាក់របាំងមុខនិងស្លៀកពាក់ឯកសណ្ឋានគ្មានបង្ហាញកងឯកភាពបានចូលត្រួតត្រាឧបទ្វីបគ្រីមេនៃប្រទេសអ៊ុយក្រែនដោយរំលោភយ៉ាងជាក់ស្ដែងលើច្បាប់អន្តរជាតិបន្ទាប់មកអាជ្ញាធរក្នុងមូលដ្ឋានគ្រប់គ្រងដោយរុស្ស៊ីបានរៀបចំការបោះឆ្នោតប្រជាមតិមួយដោយខុសច្បាប់និងមិនត្រឹមត្រូវតាមរដ្ឋធម្មនុញ្ញហើយតមកទៀតក៏មានជាបន្ទាន់នៅសេចក្តីប្រកាសឯករាជ្យពីប្រទេសអ៊ុយក្រែនដោយក្រុមប្រឹក្សាកំពូលនៃតំបន់គ្រីមេដែលបានត្រូវបន្ទប់ថ្មីថ្មីនោះនៅថ្ងៃទី18ខែមីនាការកាន់កាប់ឧបទ្វីបគ្រីមេដោយសហព័ន្ធរុស្ស៊ីបានត្រូវប្រកាសចាប់តាំងពីដើមរហូតដល់ទីបញ្ចប់អាកប្បកិរិយារបស់រុស្ស៊ីនៅក្នុងដំណើរការនេះជាការផ្ទុយនឹងសន្ធិសញ្ញានិងឯកសារអន្តរជាតិនានាដោយមានរួមបញ្ចូលអនុស្សរណៈក្រុង Budapest កាលពីឆ្នាំ1994ផងដែរនៅក្នុងអនុស្សរណៈនោះប្រទេសរុស្ស៊ីសហរដ្ឋអាមេរិកនិងប្រទេសអង់គ្លេសបានបញ្ជាក់ជាថ្មីអំពីកាតព្វកិច្ចរបស់ពួកគេនៅក្រោមធម្មនុញ្ញអង្គការសហប្រជាជាតិក្នុងការគោរពអធិបតេយ្យភាពនិងបូរណភាពទឹកដីនៃប្រទេសអ៊ុយក្រែនប្រទេសទាំងនេះក៏បានបញ្ជាក់ជាថ្មីដែរអំពីការបដិញ្ញារបស់ពួកគេក្នុងការគោរពអធិបតេយ្យភាពនិងបូរណភាពដែនដីនៃប្រទេសអ៊ុយក្រែនតាមរយៈមេត្រានៃសន្ធិសញ្ញា Helsinki Final Act
លោកអ្នកនាងទើបតែបានស្ដាប់បទវិចារណកថារបស់វិទ្យុសម្លេងសហរដ្ឋអាមេរិកដែលឆ្លុះបញ្ចាំងទស្សនៈនៃរដ្ឋាភិបាលអាមេរិកាំងនៅក្នុងកម្មវិធីផ្សាយរបស់វិទ្យុសម្លេងសហរដ្ឋអាមេរិកនៅថ្ងៃស្អែកវេលាម៉ោង5ព្រឹកសូមអញ្ជើញលោកអ្នកនាងរងចាំស្ដាប់សេចក្តីរាយការណ៍អំពីប្រទេសកម្ពុជាហើយនិងព័ត៌មានអន្តរជាតិសំខាន់ថ្មីៗពីជុំវិញពិភពលោក បន្ទាប់មកទៀតលោកជាងពូជិនសូមជូនព័ត៌មានអន្តរជាតិជាទីបញ្ចប់សូមអញ្ជើញលោកពូជិន
អរគុណបាទទីភ្នាក់ងារព័ត៌មាន AP រាយការណ៍ថាសេដ្ឋកិច្ចនៅពាសពេញតំបន់ប្រទេស19ដែលប្រើប្រាស់ប្រាក់អឺរ៉ូហាក់ដូចជាមានលបឿនទៅមុខខណៈដែលការស្រាវជ្រាវមួយដែលគេបានតាមដានពីនិតមើលយ៉ាងដិតដល់បានបង្ហាញនៅថ្ងៃអង្គារនេះថាសកម្មភាពពាណិជ្ជកម្មមានភាពមមាញឹកខ្ពស់បំផុតនៅក្នុងខែមីនាឆ្នាំ2015នេះក្នុងរយៈពេល4ឆ្នាំកន្លងទៅនេះនៅក្នុងការស្រាវជ្រាវប្រចាំខែរបស់ខ្លួនក្រុមហ៊ុនព័រមានហេរ៉ាញ់មេតូឈ្មោះ Market និយាយថាសន្ទុះអ្នកចាត់ចែងការរបស់ខ្លួនអំពីចំនួនទំនិញនៅក្នុងតំបន់ប្រើប្រាស់ប្រាក់អឺរ៉ូបានឡើងជាង 54% នៅក្នុងខែមីនាលើសពីជាង 53% កាលពីខែកុម្ភៈដែលបង្ហាញឲ្យឃើញចំនួនសន្ទុះខ្ពស់បំផុតខាងការទិញទំនិញចាប់តាំងពីខែឧសភាឆ្នាំ2011មកពួកមន្ត្រីអាហ្គានីស្ថាននិយាយថាខ្មាន់កំភ្លើងបានសម្លាប់មនុស្សយ៉ាងហោចណាស់ក៏13នាក់នៅក្នុងការវាយប្រហារពាក់កណ្ដាលយប់ទៅលើពួកអ្នកដំណើរដែលធ្វើដំណើរនៅលើផ្លូវ Highway ក្នុងតំបន់ភាគកណ្ដាលប្រទេសអាហ្គានីស្ថានអ្នកនាំពាក្យអភិបាលខេត្តវ៉ាដាក់បាននិយាយថាពួកអ្នកវាយប្រហារជាច្រើនអ្នកបានបើកការបាញ់ប្រហារទៅលើរថយន្តប្រហែលម៉ោង10ព្រឹកម៉ោងនៅក្នុងស្រុកនៅថ្ងៃអង្គារនេះគោលបំណងនៃការវាយប្រហារនេះមិនទាន់បានដឹងច្បាស់នៅឡើយទេហើយគ្មានក្រុមណាមួយអះអាងទទួលខុសត្រូវចំពោះការវាយប្រហារដែលជាការវាយប្រហារថ្មីថ្មីទៅលើរថយន្តដឹកអ្នកដំណើរនៅក្នុងប្រទេសអាហ្គានីស្ថាននោះលោក Gary Herbert អភិបាលរដ្ឋ Utah សហរដ្ឋអាមេរិកបានចុះហត្ថលេខាលើសេចក្តីព្រាងច្បាប់មួយកាលពីថ្ងៃច័ន្ទដោយធ្វើការបាញ់សម្លាប់ជាក្រុមនៃការប្រហារជីវិតពួកអ្នកទោសប្រសិនបើរដ្ឋមិនមានថ្នាំចាក់សម្លាប់គ្មានរដ្ឋណាផ្សេងទៀតនៅក្នុងសហរដ្ឋអាមេរិកដែលមានទោសប្រហារជីវិតអនុញ្ញាតឲ្យធ្វើការបាញ់សម្លាប់ជាក្រុមនោះសមាជិករដ្ឋសភារដ្ឋបានអនុម័តសេចក្តីព្រាងច្បាប់នៅដើមខែនេះដែលធ្វើឲ្យរដ្ឋ Utah ក្លាយជារដ្ឋចុងក្រោយបង្អស់ស្វែងរកវិធីផ្សេងទៀតនៅពេលខ្វះថ្នាំចាក់សម្លាប់ពួកអ្នកទោសប្រហារជីវិតពួកអ្នកប្រឆាំងទោសប្រហារជីវិតបានជំរុញឲ្យអភិបាលរដ្ឋខាងគណៈបក្សសាធារណរដ្ឋបោះឆ្នោតវេតូសេចក្តីព្រាងច្បាប់នេះអភិបាលរដ្ឋ Herbert បាននិយាយថាលោកដឹងថាការបាញ់សម្លាប់ជាក្រុមមានភាពខុសខើបន្តិចក៏ប៉ុន្តែរដ្ឋ Utah ជារដ្ឋមានទោសប្រហារជីវិតហើយចាំបាច់គ្រប់គ្រងវិធីប្រហារជីវិតបែបនេះតម្លៃប្រេងឡើងថ្លៃបន្តិចហើយនឹងការឡើងថ្លៃនៅក្នុងផ្នែកផ្សេងផ្សេងទៀតបានជំរុញឲ្យតម្លៃទំនិញប្រើប្រាស់នៅក្នុងសហរដ្ឋអាមេរិកកាលពីខែកុម្ភៈឡើងថ្លៃជាសញ្ញាអតិផរណាប្រហែលកំពុងមានស្ថិរភាពសេចក្តីរាយការណ៍នៅថ្ងៃអង្គារនេះពីក្រសួងការងារសហរដ្ឋអាមេរិកបានបង្ហាញថាតម្លៃទំនិញប្រើប្រាស់បានឡើងថ្លៃ 2% នៃ 1% សម្រាប់រយៈពេល1ខែបន្ទាប់ពីការធ្លាក់ចុះកាលពីពេលមុនតម្លៃប្រេងសហរដ្ឋអាមេរិកបានធ្លាក់ចុះយ៉ាងខ្លាំងពីខែមិថុនាដល់ខែមករាហើយបានជួយសន្សំប្រាក់យ៉ាងច្រើនដែលធ្វើឲ្យប្រាក់ទាំងនេះចាក់ចូលទៅក្នុងសេដ្ឋកិច្ចអតិផរណាស្ថិតនៅក្រោម 2% ក្នុងមួយឆ្នាំដែលពួកអ្នកជំនាញការធនាគារកណ្ដាលសហរដ្ឋអាមេរិកជាបាននិយាយថាសេដ្ឋកិច្ចមានសញ្ញាល្អ
កម្មវិធីផ្សាយរបស់វិទ្យុសំឡេងសហរដ្ឋអាមេរិកនៅរាត្រីនេះចប់តែត្រឹមនេះសូមអញ្ជើញលោកអ្នកនាងបើកស្ដាប់កម្មវិធីផ្សាយរបស់យើងខ្ញុំនៅព្រឹកស្អែកទៀតពីម៉ោង5ទៅម៉ោង 5:30 នាទីតាមរលកវិទ្យុ22 41 49និង190 MHz ត្រូវនឹងកម្រិត13640 7260 6060និង1575 kHz តាមប្រព័ន្ធអ៊ីនធឺណិតជាភាសាអង់គ្លេស voacambodia.com ជាភាសាខ្មែរ khmer.voanews.com សូមលោកអ្នកនាងបានប្រកបដោយសុភមង្គលគ្រប់ប្រការរាត្រីសួស្តី
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စု Washington DC မြို့တော်ကနေ2015ခုနှစ် March 24ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညအစီအစဉ်မူကကျမစုမမရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညပဲသတင်းတွေကိုကိုဝင်းမင်းနဲ့တူချင်ညာပေးပါပါပြည်내နိုင်ငံတောင်ပိုင်း Els တောင်နှံဒေသမှာခီးတယ်နဲ့လေယာဉ်အမှုထမ်းစုစုပေါင်း150လောက်လိုက်ပါသွားတဲ့ Airbus 320လေယာဉ်ဟာဒီကနေ့အင်္ဂါနေ့အစောပိုင်းမှာပဲပြတ်ကျသွားခဲ့ပါတယ်လိုက်ပါသူအလုံးအသက်ရှင်မှုလမ်းသိမ့်မမြင်ဘူးလို့ခီးတော်ဝန်ကြီးကလည်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာတော့အစိုးရရဲ့ပြုပြင်ပြောင်းလဲမှုတွေကမကြာခင်နှစ်တွေအတွင်းစီးပွားရေးတိုးတက်မှုတွေထောက်ပံ့ပေးနေတယ်လို့ဒီနှစ်မှာလည်းတိုးတက်မှုတွေဆက်ရှိနေမယ်လို့ ADB ကအစင်ခံစားထုတ်ပြန်ပြောဆိုပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမဆုမွေ
ဟုတ်ကဲ့ပါရှင်ဒီညာဝိုက်ထုတ်လင့်ပေးမဲ့သတင်းလွှာလေးထဲမှာဆိုရင်တော့2015ခုနှစ်မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲကျင်းပတဲ့အခါအမေရိကန်နဲ့ EU ကရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကိုဒီစောင့်ကြည့်လေ့လာမှုတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ခွင့်ပြုလိုက်တဲ့သတင်းနဲ့အတူလေဗနန်ကျောင်းသားတပိတ်ဖြိုခွဲမှုအတွင်းမှာအဖမ်းခံရတဲ့အရက်သား20ဒီကနေ့ပြန်လွှတ်လိုက်တာဘာကြောင့်ပါလဲ
ဒီစီးပြီးတော့အမှုမတင်နိုင်တဲ့အတွက်ရေးရနေပြီးတော့လွှတ်ပေးလိုက်တယ်။သူကမခိုင်လုံဘူးပေါ့ဆိုပြီးတော့လွှတ်လိုက်။နောက်ပိုင်းအကြံလည်းလ
ူ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။တိုင်းရင်းဒေသတွေကစီးရဲတင်းမာနေတဲ့အခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့အင်္ဂါနေ့ညပိုင်းအတွက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။ပြင်သစ်နိုင်ငံတောင်ပိုင်း Els တောင်နှံဒေသမှာခီးတယ်နဲ့လေယာဉ်အမှုထမ်းစုစုပေါင်း150လောက်လိုက်ပါသွားတဲ့ Airbus 320 Jet လေယာဉ်တစ်စင်းဟာဒီကနေ့အင်္ဂါနေ့အစောပိုင်းကပြတ်ကျသွားခဲ့ပြီးလေယာဉ်ပေါ်မှာလိုက်ပါသွားသူအားလုံးအသက်ရှင်ဖို့ရလမ်းသိမ့်မမြင်ဘူးလို့ပြင်သစ်ခီးသောဌာနဝန်ကြီးကပြောကြားလိုက်ပါတယ်။ Germany က German Wings လေကြောင်းလိုင်းခီးစဉ်အမှတ်9925လေယာဉ်ဟာအင်္ဂါနေ့မနေ့ပိုင်းမှာစပိန်နိုင်ငံဘာစီလိုနာကနေဂျာမနီနိုင်ငံဒက်ဆယ်ဒေါ့ဖ်ကိုပြန်တန်းစင်မှာလေယာဉ်ထွက်ခွာပြီး52မိနစ်ကြာမှပြတ်ကျခဲ့တာဖြစ်ပါတယ်။လေယာဉ်ပြည့်အပိုင်းစာတချို့ကိုပြင်သစ်နိုင်ငံအရှိတောင်ပိုင်းကဝင်းလံခေါင်ဖျားဒေသမှာရဟတ်ယာဉ်တွေနဲ့ရှာဖွေတွေ့ရှိထားပြီးဖြစ်ပေမဲ့ရှာဖွေလုပ်သားတွေဟာအဲ့ဒီနေရာကိုရောက်အောင်သွားဖို့ရအတွက်ခက်ခဲနေပါတယ်လို့အာဏာပိုင်တွေကပြောပါတယ်။ German Wings လေယာဉ်ဟာဂျာမနီလေကြောင်း Lufthansa ရဲ့ဌာနအဖွဲ့တစ်ခုဖြစ်ပါတယ်။လေယာဉ်ပေါ်မှာလိုက်ပါသွားတဲ့ခီးတွေကအများစုကဂျာမနီနိုင်ငံသားတွေဖြစ်နိုင်တယ်လို့ပြင်သစ်သမ္မတကပြောကြားခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်တွေဆက်ထားရေးနဲ့ပတ်သက်ပြီးမေးခွန်းထုတ်နေတဲ့အချိန်မှာပဲအာဖဂန်သမ္မတအာရှရဖ်ဂန်နီနဲ့အမေရိကန်သမ္မတဘရိုက်အိုဘားမားတို့ဟာဒီနေ့အိမ်ပြည်တော်မှာတွေ့ဆုံဖို့ရှိနေပါတယ်။အာဖဂန်နစ္စတန်ရဲ့အစိုးရအာဏာကိုခွဲယူယူခဲ့ကြတဲ့သမ္မတဂန်နီနဲ့အစိုးရအဖွဲ့အုပ်ချုပ်ရေးရာရှိချုပ်အဗ်ဒူလာတို့ဟာမနေ့ကတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဘာဝင်အမေရိကန်ထိပ်တန့်ရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်။အခုလိုဆွေးနွေးမှုတွေဟာအကျိုးရှိတယ်လို့ဝန်ကြီးကယ်ရီကအပါတရပြောခဲ့ပါတယ်။နှစ်ပေါင်း14နှစ်လောက်စစ်ပွဲတွေဆင်နွှဲခဲ့ရတာအပြင်အရင်အာဖဂန်သမ္မတဟာမက်ကာဆိုင်းနဲ့ဆက်ဆံရေးအဆင်မပြေမှုတွေဖြစ်ခဲ့ရတဲ့ဒီနိုင်ငံအကြားတင်းမာမှုတွေပြေလျှော့လာစေဖို့ရည်ရွယ်ပြီးအခုလိုဆွေးနွေးကြတာလည်းဖြစ်ပါတယ်။မနေ့ကတွေ့ဆုံဆွေးနွေးမှုတွေမှာတော့အာဖဂန်နိုင်ငံနေဦးရာသီမှာပုံများလာလေရှိတဲ့တာလီဘန်တိုက်ခတ်မှုတွေအတွက်လုံခြုံရေးနဲ့ပတ်သက်ပြီးမစ္စတာဂါနီရဲ့စိုးရိမ်မှုတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံခေါင်းဆောင်တွေအဓိကဆွေးနွေးခဲ့ကြပါတယ်။အာဖဂန်နိုင်ငံမှာတည်ငြိမ်ရေးမှာအထောက်အကူပြုဖို့အတွက်အာဖဂန်အမျိုးသားလုံခြုံရေးတပ်တွေကို2019ဘန်ဒာရီနှစ်အထိတပ်သား3သိန်းခွဲကျော်ထားရှိနိုင်အောင်ငွေချေးထောက်ပံ့ခွင့်ပေးဖို့လွှတ်တော်ကိုပန်ချမှာဖြစ်ကြောင်းအမေရိကန်ဆွေရကကြေညာခဲ့ပါတယ်။တကယ်တော့စီးပွားရေးအရထောက်ပံ့ကူညီငွေဒေါ်လာ1,800ရဖို့အတွက်ပြည်ပြင်ပြောင်းလဲမှုတွေပြည်စည်အောင်ရောတခြားသတ်မှတ်ထားတဲ့အချက်တွေနဲ့ကိုက်ညီအောင်မှာအာဖဂန်ဆွေရဘက်ကလှုပ်ဆောင်ပေးဖို့နှစ်ဖက်ကြားသဘောတူခဲ့ကြတာပါဒီလိုလှုပ်ဆောင်ဖို့အာဖဂန်တွေဘက်ကအကြံပြုခဲ့တာလို့လည်းအမေရိကန်ရရှိတွေကထုတ်ပြောနေပါတယ်ခင်ဗျာ
ရီမန်နိုင်ငံမြောက်ပိုင်းနဲ့တောင်ပိုင်းမှာပြိုင်ဘက်အုပ်စုတွေကထိန်းချုပ်မှုရဖို့အတွက်တိုက်ခိုက်နေကြပြီးနိုင်ငံရေးအဖြစ်တစ်ခုရဖို့ဆက်ပြီးကြိုးစားနေတာနဲ့အမျှဒေသရင်းနိုင်ငံတွေနဲ့ပြည်ပမဟာမိတ်တွေကပိုးပြီးဂရုစိုက်လာကြပါတယ်။နိုင်ငံတကာအတိမတ်ပြုထားတဲ့သမ္မတအက်ဒ်ရာဘူမန်ဆော်ဟာဒီရဲ့အဆိုအရနဲ့ဆန္ဒမျိုးတော်ကိုထိန်းချုပ်ထားတဲ့ဟူဒီတပုံတွေအကြားအာဏာခွဲဝင်မှုဆိုင်ရာသဘောတူညီချက်အစ်တစ်ခုရလာဖို့သူ့အနေနဲ့အတော်လေးကိုအကောင်းမြင်ပါတယ်လို့ရီမန်နိုင်ငံဆိုင်အမေရိကန်သမ္မတကြီးမက်သျူးဂျူလာကတင်းနင်းလာနေမှာပြောပါတယ်ပဋိပက္ခကိုဖြည့်ရှင်းဖို့အတွက်ငြိမ်းချမ်းတဲ့အဖြေတစ်ခုမရဘူးဆိုရင်ဟူဒီသဘုံတွေကိုနှိမ်နင်းဖို့အတွက်အာရဗ်နိုင်ငံတွေအနေနဲ့လိုအပ်တယ်လို့လှုံ့ဆော်သွားမယ်လို့ Saudi Arabia နိုင်ငံခြားရေးဝန်ကြီးကရီယတ်မှာသတင်းထုတ်တွေကိုပြောပါတယ်ရှီယာသဘုံတွေရှီယာဟူဒီသဘုံတွေကိုရှီယာအများစုဖြစ်တဲ့အီရန်နိုင်ငံကနေကြောထောက်နောက်ခံပေးနေတယ်လို့လည်းသူကဆက်ဆွဲပါတယ်အီရန်နိုင်ငံကိုယ်တိုင်ကဆွန်နီအများစုဖြစ်တဲ့ Saudi Arabia နဲ့ဒေသရင်းမှာပြိုင်ဘက်နိုင်ငံတွေဖြစ်ပါတယ်ယေမင်ကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့အာနာရှန်အလီအဗ်ဒူဆာလီ2012ခုနှစ်မှာလူမှုအုံကြောင်းမှုကြောင့်ပြုတ်ကျသွားပြီးကလေးကယေမင်နိုင်ငံမှာအကြမ်းဖက်မှုတွေနဲ့မတိမငိမ်တွေဖြစ်ပွားနေတာပါ
အမေရိကန်နဲ့အခြားအင်အားကြီးနိုင်ငံ၅ခုအနေနဲ့အီရန်ရဲ့နျူကလ িয়ার ပြဿနာဆွေးနွေးနေချိန်မှာအမေရိကန်မဟာမိတ်အစ္စရေးဘက်ကတော့ဒီဆွေးနွေးချက်တွေကိုသိရဖို့အတွက်လျှို့ဝှက်စုံစမ်းထောက်လှမ်းတာတွေလုပ်ခဲ့တယ်လို့အမေရိကန်ဘက်ကထုတ်ပြောလိုက်ပါတယ်။အမေရိကန်သမ္မတအင်ဂျီရောယာရှိတွေကအစ္စရေးအနေနဲ့ကြားဖြတ်နားထောင်မှုတွေလုပ်ခဲ့တယ်။အမေရိကန်လျှို့ဝှက်စီရင်ခံမှုတွေဥရောပသံတမန်တွေနဲ့သတင်းပေးတွေစီကဒီတကားပိတ်ဆွေးနွေးပွဲသတင်းအချက်လက်တွေကိုလျှို့ဝှက်ထောက်လှမ်းခဲ့တယ်လို့ပြောတာကို Wall Street Journal ရဲ့တနင်္လာနေ့နှောင်းပိုင်းသတင်းထဲမှာဖော်ပြလိုက်တာပါ။ဒါပေမဲ့ Israel ဘက်ကတော့ American ဘက်ကအခုလိုဆဆွဲတာကိုညှင်းပယ်လိုက်ပြီးသူတို့အနေနဲ့ American ကိုတိုက်ရိုက်မထောက်လှမ်းခဲ့ဘူးသူတို့တကယ်သတင်းရခဲ့တာကဒီဆွေးနွေးပွဲအချက်လက်တွေကိုလက်ခံရရှိခဲ့တဲ့ Iran ခေါင်းဆောင်တွေကိုစောင့်ကြည့်လေ့လာခဲ့တာကနေရခဲ့တာပါလို့တုံ့ပြန်လိုက်ပါတယ်တကယ်တော့ American ပြည်ထောင်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံတွေပေါင်းပြီး Iran အနေနဲ့နျူကလ িয়ার လက်နက်မထုတ်တာထေချာရင် Iran ပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့သဘောတူညီချက်ရရေးစူးစမ်းညှိနှိုင်းအဖြစ်ရှာနေကြတာပါနှစ်ဖက်ဆွေးနွေးဘက်တွေအနေနဲ့ပြည်ပလွှမ်းမိုးမှုတွေကြောင့်ဒီဆွေးနွေးပွဲတွေမထိခိုက်အောင်ဆွေးနွေးပွဲအသေးစိတ်အချက်လက်တွေကိုလျှို့ဝှက်ထားကြဖို့သဘောတူထားကြပါတယ်။ဒါပေမဲ့အစ္စရေးအရာရှိတွေကတော့ဒီဆွေးနွေးပွဲကရလာဖို့အလားအလာရှိနေတဲ့သဘောတူညီချက်တွေကြောင့်အီရန်အနေနဲ့နျူကလ িয়ার လက်နက်မထုတ်နိုင်တဲ့အနေအထားရောက်အောင်လုပ်ပေးဖို့အထီးတော့မလုံလောက်သေးဘူးလို့စက်တိုက်ဝေဖန်ထုတ်ပြောလာနေပါတယ်ခင်ဗျာ။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာအစိုးရရဲ့ပြုပြင်ပြောင်းလဲမှုတွေကမကြာခင်နှစ်တွေအတွင်းစီးပွားရေးတိုးတက်မှုတွေထောက်ပံ့တွေပေးနေတယ်လို့အခု2015ခုနှစ်မှာလည်းတိုးတက်မှုတွေဆက်ပြီးရှိနေမယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ကဒီနေ့ထုတ်ပြန်တဲ့2015အစီရင်ခံစာမှာဖော်ပြပါတယ်။2015 ADO အာရှဒေတာဖွံ့ဖြိုးတိုးတက်မှုအလားအလာအတွက်ချက်မှုအရမြန်မာနိုင်ငံအတွက်2015 16ဘဏ္ဍာရေးနှစ်အတွင်းစီးပွားရေးကြီးထွားမှုဟာ 8.3 ရာနှုန်းထိရှိလာမယ်လို့ ADB ကခန့်မှန်းထားပါတယ်။ဒါအပြင်2016ခုနှစ်ထဲမှာလည်းစီးပွားရေးကြီးထွားမှုက800နှုန်းအထက်မှာပဲရှိနေနိုင်တယ်လို့တွက်ချက်ထားတာပါ။ဒါဟာမြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုတွေဆက်ပြီးလုပ်နေတဲ့အတွက်ရင်းနှီးမြှုပ်နှံမှုတွေဝင်လာစေသလိုမြန်မာနိုင်ငံတွင်စီးပွားရေးဝန်းကျင်ပိုကောင်းလာတာနဲ့အရှိတောင်အာရှဒေသရင်းစီးပွားရေးပုံမှုပေါင်းစည်းနိုင်မှုတွေကြောင့်လို့ ADB ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယအကြီးအကဲပီတာဘရင်ဘယ်ကပြောပါတယ်။ဗဏ္ဍာရေးတောင်းဝင်မြင့်မားလာသလိုလောက်ခလာစာတိုးလာဖို့ပါရှိတာကြောင့်ပြည်တွင်းဝယ်လိုအားကိုတိုးလာစီမှာဖြစ်တယ်လို့ဒီနှစ်ထဲမှာပဲငွေကြေးဖောင်းပွက်မှုနှုန်းက 8.4 ရာနှုန်းထိမြင့်တက်လာနိုင်ပေမယ့်နောက်နှစ်ထဲမှာတော့6ရာနှုန်းထိပြန်ကျသွားဖို့ရှိတယ်လို့လည်းခန့်မှန်းထားပါတယ်။မြန်မာနိုင်ငံင်းနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကြောင့်တိုးတက်မှုတွေရှိလာနေပေမယ့်အချိန်ကအဆောက်အဦနဲ့တိုးတက်အောင်လှုပ်ဆောင်ဖို့စီမံအုပ်ချုပ်မှုနဲ့ပြည်သူဝန်ဆောင်မှုအားကောင်းအောင်လုပ်ဖို့လူသားရင်းမြစ်ဖွံ့ဖြိုးဖို့ပုဂ္ဂလိကကန္တတိုးတက်အောင်လုပ်ဖို့နဲ့စိုက်ပျိုးရေးကန္တကောင်းမွန်အောင်လုပ်ဖို့လိုမျိုးဖွံ့ဖြိုးရေးဆိုင်ရာစိန်ခေါ်မှုတွေရင်ဆိုင်နေရဆဲဖြစ်တယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။ဒါအပြင်လိုအပ်ချက်အနေနဲ့မြန်မာလူငယ်တို့ကိုခေတ်သစ်စီးပွားရေးနဲ့ကိုက်ညီမဲ့အခန်းကဏ္ဍတွေမှာပါဝင်နိုင်အောင်ကာယညာနာအရေးသွေးဖြစ်တင်းပေးဖို့ပါလိုအပ်နေတယ်လို့ဆိုပါတယ်
။မြန်မာနိုင်ငံမှာအရက်သားဆိုးရလက်ထက်ပထမဆုံးအကြိမ်ဖြစ်ကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့အတွက်မြန်မာဆွေရကအမေရိကန်ခြေဆိုင်ကာတာစင်တာနဲ့ EU ဥရောပသမဂ္ဂတို့ကိုခွင့်ပြုလိုက်ပြီးဖြစ်ပါတယ်။ဒီနှစ်ကုန်လောက်မှာကျင်းပမယ့်ရွေးကောက်ပွဲမှာ လွတ်လပ်ပြီးတရားမျှတမှုရှိတာသိကြစေဖို့အတွက်တရားလွတ်လပ်တဲ့အဖွဲ့တွေကစောင့်ကြည့်လေ့လာနေအောင်အခုလိုခွင့်ပြုလိုက်ကြောင်းသမ္မတရုံးဝန်ကြီးဦးစိုးသိန်းကမနေ့ကပြောခဲ့တာဖြစ်ပြီးဒါဟာနှစ်ပေါင်း60ကျော်အတွင်းပထမဆုံးအနောက်နိုင်ငံတွေရဲ့စောင့်ကြည့်မှုကိုလက်ခံခဲ့တာဖြစ်ပါတယ်မြန်မာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်သူကလည်းဒီရွေးကောက်ပွဲဟာနှစ်ပေါင်းများစွာအတွင်းဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ထားတဲ့အစိုးရလက်အောက်မှာပထမဆုံးကျင်းပတဲ့ရွေးကောက်ပွဲဖြစ်ပြီးလုပ်ငန်းစဉ်အစဉ်အဆက်ကိုလေ့လာနိုင်အောင်ခွင့်ပြုခဲ့တာဖြစ်တယ်လို့ VOA ကပြောခဲ့ပါတယ်မြန်မာနိုင်ငံမှာစစ်အစိုးရလက်ထက်2010အထွေထွေရွေးကောက်ပွဲကျင်းပခဲ့တုန်းကတော့နိုင်ငံတကာလိလာသူတွေကိုခွင့်မပြုခဲ့ပါဘူးဒါပေမဲ့2012တိုက်ခိုက်ကောင်းဆောင်ဒေါ်ဆန်းစုကြည်ပါဝင်ရှင်ပြိုင်ခဲ့တဲ့ကြားဖြတ်ရွေးကောက်ပွဲအတွက်တော့အရှိတောင်အရှာနိုင်ငံတချို့ကလာရောက်လိလာခွင့်ရခဲ့ပါတယ်ဒါပေမဲ့1990ရွေးကောက်ပွဲမှာတုန်းကတော့ဒေါ်ဆန်းစုကြည်ရဲ့ NLD ပါတီရွေးကောက်ပွဲမှာအနိုင်ရခဲ့ပေမဲ့လွှတ်တော်တက်ခွင့်တော့မပေးခဲ့ပါဘူးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအခုလာမယ့်2015ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေမှတ်ပုံတင်ခွင့်ကိုအပြီလကုန်အထိသတ်မှတ်ထားတာဖြစ်ပြီးရွေးကောက်ပွဲကျင်းပမယ့်ရက်ကတော့အောက်တိုဘာလကုန်ဒါမှမဟုတ်နိုဝင်ဘာလဇက်မှာဖြစ်နိုင်တယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ
IS Islamic စစ်တွေးကြော်တွေအတွက်လူသစ်စုဆောင်းတာနဲ့ရန်မုံငွေရှာဖွေတာတွေလှုပ်ဆောင်ပေးနေတယ်လို့တန်တရားရှိသူ၅ဦးကိုအင်ဒိုနီးရှားအစိုးရကဖမ်းဆီးလိုက်ပါတယ်ဂျကာတာမြို့ရဆင်ခြေဘုံမှာအဲ့ဒီ၅ဦးကိုစနေနေ့ကဖမ်းဆီးခဲ့တယ်လို့မနေ့ကအင်ဒိုနီးရှားရဲချုပ်ကပြောတာပါအခုလောလောဆယ်စုံစမ်းစစ်ဆေးနေဆဲဖြစ်ပြီးကနူးစုံစမ်းမှုတွေရသူတို့ဟာ IS စစ်တွေးကြော်အဖွဲ့နဲ့ဆက်နွယ်ပတ်သက်နေကြောင်းတွေ့ရတယ်လို့ပြောပါတယ်သူတို့ထဲကတဦးရဲ့နေငုံဝင်ရောက်ရှာဖွေတဲ့အခါမှာခီးသွွား passport တွေနဲ့လေယာဉ်လက်မှတ်တွေလို့ခီးသွွားဆိုင်ရွက်ဆိုင်တန်းတွေအပြင်လက်ကင်ဖုန်းတွေနဲ့ American ဒေါ်လာရင်းအင်ဒိုနီးရှားငွေအများပြားတွေကိုလည်းတင်ဆက်ရမိတယ်လို့ပြောပါတယ်။တန်လျာရှိတယ်လို့သတ်မှတ်ခံရသူတွေဘက်ကတော့အခုလိုဆွဆဲပြောဆိုမှုတွေလူသိရှင်ကြတုံ့ပြန်တာမျိုးမလုပ်ဆောင်သေးပါဘူး။အင်ဒိုနီးရှားနိုင်ငံဟာ IS Islamic စစ်တွေးကြော်ရဲ့လူသစ်စုဆောင်းမှုကိုတိုက်ဖျက်ဖို့အစွမ်းကုန်ကြိုးစားနေပေမဲ့နိုင်ငံတွင်းနေရအများပြားမှာ IS အဖွဲ့ကလူသစ်စုဆောင်းမှုတွေပြန့်နှံ့လာနေတယ်လို့လည်းရဲချုပ်ကပြောပါတယ်။
တရုတ်နိုင်ငံကုမင်းမြို့ကဗူဒာမှာလူပေါင်း32ဦးတပ်ဖြတ်မှုထဲပါဝင်ခဲ့တယ်လို့ဆွဆွဲခံခဲ့ရသူ3ဦးကိုတေတံအဖြစ်ပေးလိုက်ပါပြီ။မနှစ်ကဖြစ်ခဲ့တဲ့ကုမင်းယထာဗူဒာရောကဒီဓာတ်ထိုးတပ်ဖြတ်မှုနဲ့ပတ်သက်ပြီး Iskander Head Tagan Tutunjes နဲ့ Hassan Mohammed တို့ကိုဒီနေ့တေတံပေးလိုက်တယ်လို့ကုမင်းပြည်သူတရားရုံးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီမျိုးသား3ဦးဟာ2014ခုနှစ်မတ်လတုန်းကကုမင်းဗူဒာရောတဲ့ဒီဓာတ်ထိုးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့နိုင်ငံခြားခီးတဲ့အုပ်စုတစုကိုဦးဆောင်ခဲ့ပြီးရွေချက်ရှိရှိနဲ့လူသတ်မှုကျူးလွန်ခဲ့တဲ့အဖြစ်ရှိကြောင်းစက်တင်ဘာလတည်းကတရားရုံးကဆုံးဖြတ်ခဲ့တယ်လို့တရုတ်အာဏာပိုင်တွေကဆိုပါတယ်။ဒီဓာတ်နဲ့ထိုးတက်ခဲ့တဲ့သူတွေတဲကတော့၄ဦးကိုတရုတ်ရဲတွေကဖြစ်တဲ့နေရာမှာပဲပြစ်တက်ခဲ့ပါတယ်။နောက်တိုက်ခဲ့သူတူဦးဖြစ်တဲ့ကိုဝင်းနဲ့အမျိုးသမီးကိုတော့အရှင်ဖမ်းနိုင်ခဲ့ပြီးထောင်တန်းတသက်ချမှတ်ခဲ့ပါတယ်တကယ်တော့ဒီတက်ကဲမှုဟာတရုတ်နိုင်ငံမှာဟွီဂါလူမျိုးတွေနေထိုင်တဲ့ရှင်ကျန်းဒေသနောက်ပိုင်းခြေစိုက်ခွဲထွက်ရေးတမားတွေလက်ချက်ကြောင်းလို့တရုတ်အစိုးရဆွဆွဲတဲ့လူသေးမြောက်စော့လူသေးအပြောက်အများဆုံးတက်ခဲ့မှုတွေကတခုဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA အင်္ဂါနေ့ညပိုင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ထိတ်တဲရောက်သတင်းလွှာတွေကိုစက်တိုက်တင်ဆက်ပေးမယ့်အထက်အရင်ဆုံးရွေးကောက်ပွဲဆိုင်ရာသတင်းကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံတွင်းနိုင်ငံရေးစီးပွားရေးစတဲ့ပြည်ပြင်ပြောင်းလဲရေးတွေဖြစ်ပေါ်လာခဲ့ပြီးတဲ့နောက်အရသာအစိုးရလက်ထက်မှာပထမဦးဆုံးချိန်ကျင်းပမယ့်ရွေးကောက်ပွဲကိုတရားမျှတမှုပွင့်လင်းမြင်သာမှုရှိမရှိဆိုတာလေ့လာဆောင်ကြည့်ဖို့အမေရိကန်ခြေစိုက်ကာတာစင်တာနဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခွင့်ပြုလိုက်ပါတယ်ရွေးကောက်ပွဲဆောင်ကြည့်လေ့လာနိုင်မှုခွင့်ပြုလိုက်တာနဲ့ပတ်သက်ပြီး VOA မြန်မာပိုင်းကဆက်သွယ်မေးမြန်းတဲ့အခါမှာတော့အနောက်တိုင်းစောင့်ကြည့်ရေးအဖွဲ့တွေကိုလာရောက်လေ့လာနိုင်မှုအရေးစီစဉ်ပေးနေတဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဒေါက်တာဒေါ်မြင့်ကြီးကအခုလိုစပြောပါဗ
ျ။ဟုတ်တယ်ကျမတို့ကတော့လေကာတာစင်တာနဲ့ EU ကတော့လာပြီးတော့ဆက်သွယ်တယ်ပေါ့နော်။ဆက်သွယ်ပြီးသူတို့ observation လုပ်ချင်တယ်ဆိုလို့ကျမတို့ပထမဦးဆုံး MOU ထိုးပါတယ်။အဲထိုးပြီးတော့အခုသူတို့တွေကိုပေါ့နော်ကျမတို့ဒီ observation လုပ်ရမယ့်အချိန်ကျရင်ကျမတို့ကသူတို့ကို invitation ပို့မှာပါရှင်။
ကဲပထမဦးဆုံးပေါ့နော်2011တုန်းကတော့ Saudi Asian Nation ကဟိုဖိတ်ခံထားပါတယ်ဒီ2015ကတော့ပထမဦးဆုံးလို့ပြောရမှာပေါ့နော်ဆရာမအဲ့တော့သူတို့ရဲ့စောင့်ကြည့်မှုတွေနဲ့ပတ်သက်ပြီးဆရာမတို့ရွေးကောက်ပွဲကိုဒီလိုမျိုးလွတ်လပ်ပြီးတော့မှဒီတရားမျှတမှုရှိတဲ့ဟာမျိုးလုပ်နိုင်အောင်လုပ်နေတဲ့အစီအစဉ်လေးတွေလည်းပြောပြပေးပါအောင်ဆရာမဟုတ
်အဲအဲ့ဒါကတော့ဒီ observer ကိုလက်ခံတယ်ဆိုတာကျမတို့ရဲ့ရွေးကောက်ပွဲလုပ်ငန်းဟာဟိုတကယ်ကို free and fair ဖြစ်တယ်ဆိုတာကိုသူတို့ observe လုပ်နိုင်ဖို့ပဲပေါ့နော်ဒါဆိုတနည်းအားဖြင့်တော့ကျမတို့ရဲ့ဒီရွေးကောက်ပွဲရဲ့ဒီ integrity ကိုဟိုဒါကိုသူတို့ဝေဖန်ဖို့လိုပဲပေါ့နော်
ဟုတ်ကဲ့ပါ
ဆရာတော့ဒါကို observer လက်ခံခြင်းအပြင်ဟိုကျမတို့ဒီလုပ်ငန်းဟာ free ဖြစ်သလားပဲဖြစ်သလားသူတို့ဒါဒီကိုစောင့်ကြည့်ဖို့ပဲပေါ့နော် for transparency ပါပဲ
ဟုတ်ကဲ့ဆရာမတို့ကဘယ်လိုနေရာတွေမှာစောင့်ကြည့်ဖို့အတွက်ကိုစီစဉ်ပေးထားပါမှာလဲရှင်ဟုတ
်စောင့်ကြည့်ဖို့ဆိုတာနှစ်မျိုးရှိတယ်ပေါ့နော်ဟို long term observer နဲ့ short term observerlong term observer ဆိုတာတော့သူတို့ကဟိုကြိုတင်ပြီးတော့ဟိုလာပြီးတော့သုံးလေးလကြိုတင်ပြီးတော့သူကရွေးကောက်ပွဲ process တစ်ခုလုံးကိုသူတို့လေ့လာမှာပေါ့ now short term observer ကတော့ရွေးကောက်ပွဲအချိန်ကြာရင်လာပြီးတော့ဟိုမဲယုံဒီမှာဟလာဆောင်ရွက်တဲ့လုပ်ငန်းတွေကိုသူတို့ observe လုပ်မှာပေါ့နော
်ဟုတ်ကဲ့ပါဆရာမဟုတ်ကဲ့အခုကဒီရွေးကောက်ပွဲကျင်းပဖို့အတွက်ကရောဒီဒိတ်သတ်မှတ်မှုကအရွှေပြောင်းရှိပါလားဆရာမ
သူတို့အခုပြောထားတယ်လေဟို October last week နဲ့November 1st week အတွင်းမှာကြီးညာမယ်ဆိုတော့ကျမတို့3လအကြိမ်မှာကြီးညာမှာပ
ါဒါကတော့2015မှာကျင်းပမယ်ရွေးကောက်ပွဲနဲ့ပတ်သက်လို့စောင့်ကြည့်လေ့လာမှုတွေကိုခွင့်ပြုပေးခဲ့တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူဒေါက်တာဒေါ်မြင့်ကြီးကဖြေကြားခဲ့တာပါဒါဟာနှစ်ပေါင်း65နှစ်တာကာလအတွင်းဆေးရနာရှင်တွေလွှမ်းမိုးခဲ့ဘူးတဲ့မြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်အနောက်နိုင်ငံတွေကရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေကိုရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခွင့်ပြုလိုက်တာလည်းဖြစ်ပါတယ်လွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်ကြောင်းသက်သေပြနိုင်မှုအခုလိုမျိုးကာတာစင်တာနဲ့ EU ကိုစောင့်ကြည့်လေ့လာခွင့်ပြုလိုက်တဲ့ဒီလှုပ်ဆောင်မှုဟာဒီမိုကရေစီနည်းကြရွေးချယ်တင်မြှောက်လိုက်တဲ့ဒီမိုကရေစီအစိုးရပေါ်ပေါက်နိုင်မှုအတွက်နှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်ခွင့်ပြုလိုက်တာဖြစ်တယ်လို့လည်းသမရာယုံဝင်ကြီးဦးစိုးသိန်းကပြောဆိုခဲ့ကြောင်း Reuters သတင်းတရမှာဖော်ပြပါရှိပါတယ်မြန်မာနိုင်ငံမှာကျင်းပခဲ့တဲ့ပြီးခဲ့တဲ့2010အထွေထွေရွေးကောက်ပွဲတုန်းကတော့ဆေဆိုးရတပိုင်းအာဏာပိုင်တွေဘက်ကနိုင်ငံတကာလေ့လာသူတွေကိုလေ့လာခွင့်မပြုခဲ့ပါဘူးဒါပေမဲ့အတိုက်ခံခေါင်းဆောင်ဒေါင်ဆန်းစုကြည်ပါဝင်ရှင်ပြိုင်ခဲ့တဲ့2012ခုနှစ်ဂျားပြတ်ရွေးကောက်ပွဲမှာတော့အရှိတောင်အာရှနိုင်ငံတချို့လေ့လာခွင့်ရခဲ့ပါတယ်ဒီမတိုင်ကြီးလွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကကျင်းပခဲ့တဲ့1990ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာတော့ဆေဆိုးရဘက်ကအဲ့ဒီရွေးကောက်ပွဲရလဒ်ကိုအတိအမှန်မပြုဘဲဆက်လက်အုပ်ချုပ်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရေးမှာအရေးကြီးတဲ့နှစ်ဖြစ်တဲ့2015ခုနှစ်အတွက်ရွေးကောက်ပွဲကျင်းပနိုင်ရေးမှာလာမယ့်2015ခုနှစ်ဧပြီလနောက်ဆုံးထားပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပါဝင်ပြီးတော့ရှင်ပြိုင်ကြမယ်နိုင်ငံရေးပါတီတွေကိုရွေးကောက်ပွဲဝင်ဖို့အမှတ်ပုံတင်နိုင်ရေးသတ်မှတ်ပေးထားပါတယ်ရှင်ငါနေညရဲ့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုစတိုက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင်။လေဗရန်မျိုးကဒီပေမအကြောင်းသားတပိတ်ကိုအာနာပိုင်နေဘက်ကရဲရဲသုံးအကြမ်းဖက်ဖြုတ်ခွဲပြီးတဲ့နောက်တာယာဝရီအချင်းတောင်တဲမှာထိမ့်သိမ်းခံထားရတဲ့သူတွေကအရက်သားအယောက်20ဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်။ပြစ်မှုဆိုင်ရာဥပဒေကျင့်ထုံးပုံမှန်169အရာအမှုမခိုင်လုံတဲ့အတွက်သူတို့ကိုပြန်လွှတ်ပေးလိုက်တာလို့ရှေ့နေကပြောပါတယ်။အပြည့်အစုံကိုတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ပြီးခဲ့တဲ့မတ်လ10ရက်နေ့ကလက်ဗရန်မြို့မှာဖမ်းဆီးထိမ့်သိမ်းခံထားရတဲ့ကျောင်းသားနဲ့အရက်သား100ကျော်ကိုအစိုးရကထိမ့်သိမ်းထားရကနေပြီးခဲ့တဲ့အပတ်တုန်းကတော့မီဒီယာသမားတွေပါဝင်ကျောင်းသား30ခန့်ကိုပြန်လွှတ်ပေးခဲ့ပါတယ်။အခုအခါမှာတော့အရက်သား20ကိုပြန်လွှတ်ပေးခဲ့ကြောင်းလွတ်မြောက်လာသူတွေကိုအကူအညီပေးနေတဲ့ဒေသခံတဦးကပြောပြပါတယ်။
သူတို့ကိုအဲမျိုးပေါ့နော်မိဘတွေခေါ်လိုက်တယ်အဲလွတ်ပေးမယ်ဆိုပြီးတော့ခေါ်လိုက်တော့မိဘတွေကထောင်းလာတယ်အဲထောင်းလာတော့အဲလူ20လို့ပြောတယ်လက်ဗရန်ဒေတာကန်19ယောက်နဲ့မြင်းလာတယောက်မြင်းလာတယောက်လူ20အဲမိမအမျိုးသမီးတယောက်ပါတယ်အမျိုးသား19ယောက်အဲ့ဒီမှာအသက်မတူသူတွေတယောက်ပါတယ်အဲ့ဒီဟာကသူတို့ကအဲ့ဒီရုံးထုတ်လာတယ်ဥပမာသူတို့ကားနဲ့ထုတ်လာတယ်ပေါ့ထုတ်လာပြီးတော့ခရံရဲရုံးကိုရောက်သွားတယ်ခရံရဲရုံးရောက်သွားတော့ခရံရဲရုံးကအခမ်းအနားနဲ့သူတို့ကိုစကားပြောပြီးဆွတ်တယ်ပေါ့ရဲလွတ်ထုံးလုံးကြီးက169ရာတွေလက်မထုံးကြီးလွတ်လိုက်တယ
်ပြန်လည်လွတ်မြောက်လာသူတွေကိုပြစ်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်169ရာပြန်လွတ်ပေးခဲ့တာဟာအမှုဆွဲတင်ဖို့အတွက်ခိုင်လုံတဲ့အချက်လက်တွေမရှိတာကြောင့်ပြန်လွတ်ပေးတာဖြစ်ကြောင်းဒီပုံမှန်အရကျောင်းသားအားလုံးကိုပြန်လွတ်ပေးခြင်းရင်လဲပြန်လွတ်ပေးလို့ရနိုင်ကြောင်းပြည်မျိုးကလူ့အခွင့်အရေးရှေ့နေဦးမြင့်အေးကလည်းဆိုပါတယ
်ဟုတ်ကဲ့သူစစ်ဆေးပြီးတော့အမှုမကျေနိုင်တဲ့အတွက်ရေးရနေပြီးတော့လွတ်ပေးလိုက်တယ်။ဟိုသူစစ်စစ်နဲ့သူကမခိုင်လုံဘူးပေါ့ဆိုပြီးတော့လွတ်ပေးလိုက်။မနောက်ဘက်ကကြာတဲ့လူအားလုံးကလည်းမနောက်ကကျွန်တော်လည်းသွားမှာ။ကြာတဲ့လူအားလုံးကမြစ်ဆက်ဆွဲသွားလိမ့်မယ်လို့ယူဆရတယ်။ဒီပုံမှန်အချင်းဆုံးပုံမှန်လို့ခေါ်တယ်။ပြည်မြန်ဆိုင်အချင်းဆုံးပုံမှန်အရသူစစ်စစ်တဲ့မခိုင်လုံဘူးလို့အကောင်လုံးလွတ်လို့ရတယ်ဥပဒေအရ။တခြားမှုဒီခုမှမဟုတ်တခြားမှုလူသားမှုဘာမှုအားလုံးလည်းသူစစ်စစ်လို့မခိုင်လုံဘူးဆိုလို့ရှိရင်ဇမန်ကြီးနှစ်ပတ်ပေါ့။ကိုယ်ကမနောက်ဘက်ဇမန်ကြီးနှစ်ပတ်ခုနှစ်နှစ်ပတ်အောက်ပိုင်းမှာလွတ်လို့ရတယ်။
ကျန်တဲ့ចောင်းသားနဲ့အရက်သားတွေကိုပုံမှန်5ခုနဲ့တရားစွဲဆိုထားတဲ့အတွက်မတ်လ25ရက်နေ့မှာတော့ လက်ဗရန်မြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးမယ်လို့သိရပါတယ်။ចောင်းသားတွေကိုအာဏာပိုင်တွေကအကြမ်းဖက်ရိုက်နှက်ခဲ့မှုတွေအတွက်ចောင်းသားနဲ့ဝင်းရံအင်အားစုတွေဘက်ကနေအမှုဖွင့်လိုက်ပါဆောင်ရွက်ပေးမယ်ရှိနေများလဲမနက်ဖြန်မှာတရားရုံးကိုတွားရောက်ကြမယ်လို့ဆိုပါတယ်။လက်ရှိမှာတော့ယမန်ယူထားတဲ့ကာလဖြစ်ပြီးရှိနေများနဲ့ဆွတ်ဆွဲခံနိုင်ရတဲ့ចောင်းသားတွေကတော့တွေ့ဆုံခွင့်မရသေးပါဘူး။မနက်ဖြန်မှာလက်ဗရန်တရားရုံးကိုရုံးထုတ်စစ်ဆေးမယ်လို့သိရှိရပေမဲ့မိသားစုတွေကိုတော့အကြောင်းကြားတာမျိုးတွေမရှိသေးဘူးဆိုပြီးမိသားစုတွေကဆိုပါတယ်။ဖမ်းဆီးခံထားရတဲ့သူတွေကတချို့ဟာရိုက်နှက်ခံထားရတဲ့ဒဏ်တွေကြောင့်ဥပေါင်းနဲ့မျက်စိတွေမှာထိခိုက်ထားပြီးအပြင်မှာဆေးကုသခွင့်ရနိုင်ဖို့အတွက်မိသားစုတွေကမျှော်လင့်နေကြပါတယ်။အမျိုးသားပညာရေးဥပဒေကိုပြန်လည်ပြင်ဆင်နိုင်ရေးတောင်းဆိုနေကြတဲ့ចောင်းသားတွေနဲ့အစိုးရကြားမှာ၄ဖွင့်ဆိုင်ဆွေးနွေးပွဲတွေဖြစ်လာခဲ့ပေမဲ့ဆွေးနွေးပွဲတွေကသဘောတူညီချက်တွေကိုအစိုးရဘက်ကချိုးဖောက်ပြီးအကြမ်းဖက်ရိုက်နှက်ဖမ်းဆီးခဲ့တာဖြစ်ကြောင်းចောင်းသားတွေဘက်ကဆိုပါတယ်။အစိုးရကတော့တပိတ်မောက်ចောင်းသားတွေကိုတပိတ်လှန်ပေးဖို့တောင်းဆိုခဲ့ပြီးရန်ကုန်ကိုဝင်ရောက်မယ်ဆိုရင်တည်ဆဲဥပဒေရအရေးယူမယ်ဆိုပြီးပြောဆိုခဲ့တာပါ။ရန်ကုန်ကိုမဝင်ရောက်ခင်လက်ဗရန်မြို့မှာရောက်ရှိနေတဲ့ចောင်းသားတပိတ်စစ်ကြောင်းကိုလည်းအာဏာပိုင်တွေကတပတ်ကျော်ကြာတားဆီးခဲ့တာပါဒီနောက်မှာတော့ဆွေးနွေးညှိနှိုင်းနေတဲ့အချိန်မှာပဲចောင်းသားနဲ့ဝင်းရံအင်အားစုတွေဒေသခံတွေသတင်းသမားတွေကပါအာဏာပိုင်တွေကရိုက်နှက်ဖမ်းဆီးခဲ့တာကြောင့်ပြည်တွင်းကအင်အားစုတွေနိုင်ငံတကာအစိုးရတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကမြန်မာအစိုးရကိုပြစ်တင်ဝေဖန်နေကြပါတယ်ရှင်
မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကစစ်ရေးတင်းမာမှုတွေနဲ့ပတ်သက်တဲ့သတင်းတွေဇက်တိုက်တင်းပြတ်ပေးပါမယ်။ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသမှာဒီကနေ့တိုက်ပွဲဖြစ်ပွားမှုအခြေအနေမရှိပေမဲ့လို့မကြခင်တိုက်ပွဲတွေပြင်းထန်လာနိုင်တဲ့အရေးအယောင်တွေတွေ့နေရတယ်လို့ကိုကန့်လက်နက်ကိုင်တပ်ဖွဲ့ကပြောပါတယ်မြန်မာအစိုးရဘက်ကထိုးစစ်ဆင်လာရင်တိုက်ပွဲတွေအချိန်မရွေးပြန်ဖြစ်နိုင်တယ်လို့လည်းဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူတွေပြောပြပေးပါရှင
်မြန်မာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြားတလကြော်ကြာတိုက်ပွဲတွေပြင်းထန်နေခဲ့တဲ့ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသမှာမနေ့ကတနင်္လာနေ့အထိတိုက်ပွဲတချို့ရှိခဲ့ပေမဲ့လို့ဒီကနေ့မှာတော့အခြေအနေကတည်တည်ငြိမ်ငြိမ်ရှိတယ်လို့ကိုကန့်လက်နက်ကိုင်တပ်ဖွဲ့ MNDAA ရဲ့ပြောခွင့်ရဦးထွန်းမြတ်လေးကပြောပါတယ်။ဒါပေမဲ့လို့တိုက်ပွဲတွေအချိန်မရွေးပြန်လည်ပြင်းထန်လာနိုင်တဲ့အခြေအနေရှိတယ်လို့လည်းသူကပြောပါတယ်
။ဒီနေ့ကျွန်တော်ခုလက်ရှိတော့တိုက်ပွဲတည်နေမရသေးဘူးဗျ။တိုက်ပွဲမရှိဘူးတဲ့။အခုဟာတော့ဒီခဏပဲဆက်တယ်။တိုက်ပွဲပြန်ဖြစ်ဖို့ရှိပါတယ်အများကြီး။ဘာလဲဆိုတော့တို့လူဝင်အားတွေလည်းတိုးထားတယ်လက်နဲ့ကြီးတွေလည်းပို့ထားတယ်ဆိုတော့ဆက်ပြီးတော့ပြင်းထန်ပါတိုက်ပွဲဆက်ဖြစ်ဖို့သူတို့ကဒီ March 27မတိုင်ခင်မှာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်မယ်ဆိုတော့သူတို့အားလုံးကြားတယ်လို့ကျွန်တော်ထင်တယ်ဘာလို့ဆိုတော့ကျွန်တော်လည်းအဲ့လိုကြားနေလို့
29ရက်နေ့မတိုင်ခင်တိုက်ပွဲတွေပြင်းထန်နိုင်တယ်လို့ဘာကြောင့်ပြောတာပါလဲရှင
်ဟိုတက်ချုပ်ဟိုဘော့ပေါ်ချုပ်ကြီးမြောင်းလိုက်ပြောလို့မှာသွားတော့ကပြောတယ်ပြောတယ်ပြောလို့မှာသွားပြီးတော့ဒီရဲဘော်ဒီသူတို့တန်ရတဲ့ရဲဘော်သွားပြီးတော့ကြည့်တဲ့ချင်းအားပြီးတဲ့စကားတော့ဒီအဲ March 37မှာသူတို့ဒီတိုက်ပွဲတရင်အကြောင်းကောင်းကောင်းလေးလက်ဆောင်ပေးဖို့ရှိပါတယ်တဲ့အဲ့လိုပြောပြတဲ့ပြောနေကြပါတယ်ဆိုရ
မတ်လ29ရက်တက်မတော်နေ့မတိုင်ခင်တိုက်ပွဲတွေပြစ်ထန်လာနိုင်ပွဲရှိတယ်လို့ပြောလည်ထားပေမဲ့ကိုကန့်လက်နက်ကိုင်တပ်ဖွဲ့တွေဘက်ကတော့ထူးခြားခြားပြစ်စစ်ထားတာမျိုးမရှိဘူးလို့လည်းဦးထွန်းမြတ်လေးကပြောပါတယ်ကိုကတက်ဖွဲ့ရိအနေနဲ့ကတော့မြမဆိုးရစစ်တပ်ဘက်ကထိုးစစ်ဆင်လာတဲ့အခါမှသာပြန်လည်တိုက်ခိုက်တာဖြစ်ပြီးသူတို့ဘက်ကစတင်တိုက်ခိုက်တာမရှိဘူးလို့လည်းဦးထွန်းမြတ်လေးကပြောပါတယ
်။ကျွန်တော်ကတော့အမြင်နဲ့ဒီလိုပါပဲ။သူတို့ထိုးစစ်ဆင်ဆိုတော့တိုက်ပွဲဖြစ်ပါတယ်။သူတို့ကထိုးစစ်မဆင်ရင်တိုက်ပွဲမရှိပါဘူး
။ကိုကလက်နက်ကိုင်တက်ဖွဲ့ MNDA ရဲ့ပြောခွင့်ရဦးထွန်းမြတ်လေးပြောသွားတာပါ။ဒီတော့တွေ့ကချင်ပြည်နယ်မန်စီဒေသဘက်မှာလည်းမြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA အကြားမနေ့ကတနင်္လာနေ့အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ရှမ်းပြည်နယ်ကြောင်မဲဘက်မှာဆိုရင်လည်း PNLA တအောင်လူမျိုးရေးတပ်မတော်နဲ့မြန်မာစစ်တပ်တို့အကြားမှာတနင်္လာနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်။ကိုကက်ဒေသနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့တောက်ကြနေ့ကစလို့မြန်မာစစ်တပ်ဘက်ကသတင်းထက်မှန်ထုတ်ပြန်တာမတွေ့ရသေးပါဘူး။မြန်မာစိုးရအနေနဲ့ကချင်လူမျိုးရေးတပ်မတော် KIA နဲ့တစ်ဖက်မှာရဲရဲဆွေးနွေးပွဲတွေပြုလုပ်နေတဲ့အချိန်မှာအခုလိုတိုင်းသားဒေသတွေမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာဟာရဲရဲကိုထိခိုက်နိုင်တယ်လို့ဆိုပြီးပြစ်ခတ်မှုတွေအများဆုံးရက်စဲဖို့အရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုနေကြပါတယ်။ကချင်လူမျိုးရေးတပ်မတော် KIA ကတော့တိုက်ပွဲတွေရှိနေပေမဲ့သူတို့အနေနဲ့အပြစ်ခတ်ရက်စဲရေးအတွက်ဆက်လက်ဆွေးနွေးကြိုးပမ်းသွားမယ်လို့ပြောပါတယ်ရှင်။
ဒါကတော့ကိုကန့်ကချင်တဲ့တအောင်းဒေသကစစ်ရေးအခြေအနေနောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးစူးစီးတင်ပြပေးခဲ့တာပါ ကချင်ပြည်နယ်တွင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရရဲ့ပထမဦးဆုံးအကြိမ်ထုတ်ပြန်ချက်ထဲမှာတော့ကချင်ပြည်နယ်မန်စီမြို့နယ်ထဲမှာတရားမဝင်တစ်တွေတည်လာတဲ့ရင်းနှန်းကိုလေ့ကျင့်ပြန်တန်းနေတဲ့ချက်လီရင်တွေကတွေ့ရှိခဲ့ပြီးတော့အဲ့ဒီသတင်းအရာနည်းမြေရှင်းလင်းခဲ့တာဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီမှာတစ်ခိုးထုတ်မှုကိုအကာအကွယ်ပေးနေတဲ့ KIA ကချင်တပ်ဖွဲ့နဲ့ထိတွေ့တိုက်ပွဲတွေဖြစ်ခဲ့တယ်ဆိုပြီးတော့တိုက်ပွဲဖြစ်စဉ်အသေးစိတ်ကိုကာကွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတွေ့ရပြီမဲ့လို့တော့ထိခိုက်ကြဆုံးမှုစည်းရင်းကိုတော့ထုတ်ပြန်တာမတွေ့ရပါဘူး။ကိုကစင်နဲ့ပတ်သက်လို့လဲကာကွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေထဲမှာလဲအရင်ကလိုတက်မတော်ဘက်ကအထိခိုက်ကြဆုံးစည်းရင်းကိုထုတ်ပြန်တာအခုသတင်းပတ်အတွင်းမှာတော့မတွေ့ရတော့ပါဘူး။ပြီးခဲ့တဲ့သတင်းပတ်တောက်ကြနေကာကွယ်ရေးဝန်ကြီးဌာနထုတ်ပြန်ချက်ထဲမှာတော့တက်မတော်ဘက်ကကိုကန့်ဒေတာတိုက်ပွဲတွေအတွင်းအရာရှိနဲ့စစ်သည်၁၁ဦးကြဆုံးခဲ့တယ်လို့ဖော်ပြပါရှိပါတယ်ရှင်။ဆက်ပြီးတော့ရှမ်းလက်နက်ကိုင်သတင်းကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းရောင်းမြို့နယ်ဒေသအတွင်းမှာရှမ်းပြည်တပ်မတော် RCSS SSA အဖွဲ့ကနေပြီးတော့စစ်ဝန်အင်အားခဲတပ်ထုတူဖော်ရေးကုမ္ပဏီကလုတ်သား9ဦးကိုဖမ်းဆီးပြီးတော့မှဒီဆက်ရဲရဲရန်နေရာတွေကိုမီးရှို့ခဲ့တယ်ဆိုတော့နိုင်ငံတော်အစိုးရရဲ့မီဒီယာကနေဆွဆွဲချက်တွေဟာမှန်ကန်မှုမရှိဘူးလို့ RCSS SSA အဖွဲ့ကဒီကနေ့ညင်းဆိုပါတယ်အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားတို့အကြားယုံကြည်မှုတည်ဆောက်နေတဲ့ကာလမှာဒီလိုမျိုးအခြေအမြစ်မရှိတဲ့ဆွဆွဲချက်တွေနဲ့မီဒီယာကတိုက်ခိုက်နေတာမသိတော့ဘူးလို့လည်းပြောပါတယ်အပြည့်အစုံကိုတော့ VOA Time ခြေဆိုင်သတင်းတော့နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်အရှေ့ပိုင်းမန်းရောင်မြို့နယ်ကစက်ဝန်းအင်အားကုမ္ပဏီပိုင်းမော်တော်ယာဉ်တွေနဲ့ပစ္စည်းတွေကိုတောင်ပိုင်းရှမ်းပြည်တပ်မတော်ကနေမီးရှို့ဖျက်ဆီးခဲ့တယ်လို့အစိုးရမီဒီယာရဲ့ဖော်ပြချက်ဟာမမှန်ကန်တယ်လို့လက်ရှိငင်းချမ်းရေးအတွက်ယုံကြည်မှုတည်ဆောက်နေတဲ့ကာလမှာအခြေအမြစ်မရှိပဲမီဒီယာနဲ့တိုက်ခတ်နေတဲ့လို့ရဟာမသိတော့ဘူးလို့တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူဘူမူဆိုင်ဆိုင်မင်းကအခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့ဒီလိုမျိုးသတင်းထုတ်ပြန်တဲ့နေရာမှာပေါ့နော်ဒီချာစီစစ်ပြီးတော့မှထုတ်ပြန်တင်တယ်လို့တော့ကျွန်တော်မြင်တာပေါ့အခြေအမြစ်မရှိတာဒီလိုမျိုးဆွဆွဲပြီးတော့ရေးသားတာတော့မသိဘူးလို့တော့ကျွန်တော်မြင်ပါတယ်ကျွန်တော်တို့အဖွဲ့အစည်းအနေနဲ့လည်းဒီလိုလုပ်ဖို့ပေါ့လားရှိပါဘူးကျွန်တော်ညီချင်းဖော်ဆောင်နေတဲ့ကာလမှာအားလုံးကိုကျွန်တော်တို့အသိပြအောင်ဆောင်ရွက်နေတာဖြစ်ပါတယ်ယုံကြည်မှုတည်ဆောက်တဲ့နေရာမှာတော့ဒီဟာကတော့ခက်ခဲတာပေါ့နော်ကျွန်တော်အပြန်အလှန်ယုံကြည်မှုတွေတည်ဆောက်နေတဲ့နေရာမှာတယောက်ကတယောက်ကိုမီဒီယာနဲ့တိုက်ခိုက်နေတဲ့သဘောတွေဟာဒါမတင့်တော်တဲ့ကိစ္စတွေလို့ကျွန်တော်မြင်တာပေါ့နော
်ပြီးကြတဲ့မလ14ရက်နေ့တုန်းကအစိုးရပိုင်းမြမရုပ်မြင်သံကြားကနေ RCSS SSA တပ်ဖွဲ့ကနေတတ်သူစံတတ်သူဖို့နေတဲ့ကုမ္ပဏီပိုင်ရှင်များနဲ့ပစ္စည်းတွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဖန်စီခံရကနေလွတ်မြောက်လာတဲ့လုပ်သားတွေတရင်ပေးဖို့ချက်အရစုတ်ခွာသွားတဲ့ RCSS SSA ရဲ့အဖွဲ့နောက်ကိုတပ်မတော်စစ်ကြောင်းတွေလိုက်လံပိတ်ဆို့ရှင်းလင်းခဲ့တယ်လို့လည်းထုတ်လွှင့်ခဲ့ပါတယ်။အခုလိုတပ်သူစံတပ်သူဖော်နေတဲ့ဆက်ဝွင့်အင်အားကုမ္ပဏီပိုင်ရင်းများနဲ့ပစ္စည်းတွေကိုမီးရှို့ဖျက်ဆီးခဲ့တဲ့ဖြစ်စဉ်တွေကို RCSS SSA ဘက်ကလည်းစီစစ်နေစေလို့လည်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘူမူဆိုင်ဆိုင်မင်းကပြောပါတယ်။ပြီးကြတဲ့နှစ်ကလည်းလင်းခေမြို့နယ်တက်တော်ဝန်ထမ်းတွေအသက်ခံရမှုနဲ့ပတ်သက်ပြီးတော့အစိုးရကနေတောင်ပိုင်းရှမ်းပြည်တပ်မတော်လက်ချက်လို့လည်းဆွဆွဲခဲ့ပါတယ်။ဒီဖြစ်စဉ်ပေါ် RCSS SSC ရဲ့ပြောရေးဆိုခွင့်ရှိသူပုံမှုဆိုင်ဆိုင်မင်းကအခုလိုပြောပါတယ
်။ဒီမနစ်ကလည်းလင်းခေမှာဖြစ်သွားတဲ့ကိစ္စမှာလည်းကျွန်တော်တို့အဖွဲ့စီရဲ့လှုပ်ဆောင်ချက်မဟုတ်ပဲနဲ့ကျွန်တော်တို့ကိုဒီလိုမျိုးတရက်ရေးသားပြီးတော့ပြစ်ပုံချတဲ့သဘောပေါ့နော်။နောက်ပိုင်းကျတော့အမှုမှန်ပေါ်ပေမဲ့လည်းတရင်ထဲမှာတမိဖြည့်ရှင်းပေးတာမရှိဘူးပေါ့နော်။
ပြီးကြတဲ့နှစ်ဒီဇင်ဘာလတုန်းကလင်းခေမြို့နယ်တစ်တော်ဝန်ထမ်းတွေအသက်ခံရမှုမှာတစ်ထုတ်လုပ်ရေးနဲ့ပတ်သက်ပြီးတော့တစ်တော်ဝန်ထမ်းတွေနဲ့ဌာနေပြည်သူစစ်တို့အကြမ်းမှာတိမ္မာမှုတွေပြစ်ပွားခဲ့ပြီးတပ်ပြတ်မှုခံခဲ့ရတယ်လို့မိုင်းရောင်ဒေသခံတွေကယူဆပြောဆိုနေကြပြီးမှလည်းအစိုးရကနေတရားဝင်သတင်းထုတ်ပြန်မှုမပြုခဲ့ပါဘူး။တရကန်အစ်စ်နဲ့အမှုမှန်ပေါ်ပေါက်အောင်နိုင်ငံတော်အစိုးရအနေနဲ့ပြန်လည်ဖြေရှင်းပေးခြင်းမရှိကြောင်းကိုလည်းဖေဖော်ဝါရီလ20ရက်နေ့ကတောင်ကြီးမြို့မှာပြုလုပ်ခဲ့တဲ့သတင်းမီဒီယာတွေ့ဆုံပွဲမှာလည်းတောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ခေါင်းဆောင်ပူဂျိုကြီးရွတ်စစ်ကပြောကြားခဲ့ပါတယ်။မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ NCCD တို့အရာတပြည်လုံးအတိုင်းအတာပြစ်ခတ်ရစဲရေးသဘောတူညီချက်စာချုပ်ထုတ်နိုင်ဖို့တွေ့ဆုံဆွေးနွေးနေတဲ့အချိန်မှာပဲလက်ရှိရှမ်းပြည်နယ်အတွင်းမှာမြန်မာတပ်မတော်ကနေစီရင်အားတွေဖြည့်သိမ်းပြီးတော့ GIU ကချင်လွတ်လပ်ရေးဖွဲ့ကိုကတပ်ဖွဲ့နဲ့တောင်ပလောင်မြို့သားလူမျိုးရေးတပ်မတော်တို့အပေါ်မှာထိုးစစ်ဆင်မှုတွေကလည်းပိုပြီးပြင်းထန်လာနေပါတယ်တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့ဟာပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့2013ခုနှစ်နှောင်းပိုင်းမှာပြည်တော်စုအစ်ငင်းချမ်းရေးသဘောတူညီစာချုပ်ချုပ်ဆိုပြီးခဲ့ပေမဲ့လည်းတိုက်ပွဲတွေအများပြားဖြစ်ပွားခဲ့ပါတယ်။2015ခုနှစ်မှာကြတော့ဖေဖော်ဝါရီလ12ရက်နေ့မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့နိုင်ငံတော်ဆိုရတို့ကြားအပြစ်ခတ်ရစေးရေးဆိုင်ရာကတိကဝတ်ပြုလက်မှတ်ရေးသွင်းခဲ့ပြီးဖေဖော်ဝါရီလ27ရက်နေ့မှာဆိုရတပ်ကနေလူငယ်ရေးသွေးမြင့်တင်ရေးတင်နန်းချောင်းကိုဝင်ရောက်တိုက်ခိုက်ခဲ့ပါသေးတယ်။လက်ရှိမှာတော့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေငြိမ်သက်နေပေမဲ့လည်းကချင်လွတ်လပ်ရေးတပ်မတော်ကိုကန့်တပ်ဖွဲ့တောင်ပလောင်လွတ်မြောက်ရေးတပ်မတော်နဲ့အစိုးရတပ်ဖွဲ့တို့အကြားမှာစစ်ရေးပဋိပက္ခတွေပြင်းထန်စွာဖြစ်ပွားနေပါသေးတယ်ခင်ဗျာ
ကိုနိုင်ကွန်း၏သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်နဲ့ဓာတ်ရိုက်လေလိုက်အစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါ။လိုင်းဒိုမီတာ25 32 51တို့ကနေနားဆင်ကြရအောင်ပါရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ 9:00 အထိတစ်ချိန်နေ့လယ် 12:00 ကနေနေခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုလိုင်းဒို16 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့ 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ